Welcome to the Voice of America in Burmese.
ပြည်နယ်ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ29ရက်ဇာတာဝတီနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းလိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA ရဲ့ YouTube စာမျက်နှာကပါကျွန်တော်တို့ Direct ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညာဝင်းအောင်ပါဒီနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်းယူတင်ဆက်သွားမှာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့ကိုဗစ်ကပ်ဘေးကာလမြန်မာနိုင်ငံမှာဒရုန်းလက်ခွင့်ရှိဖို့ကုလသမဂ္ဂကသတိပေးလိုက်တဲ့သတင်းအမေရိကန်မှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတာကိုထိန်းချုပ်ဖို့ကန့်သတ်ချက်တွေပြန်လည်ထုတ်ပြန်နေတဲ့သတင်းတွေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမျှဝေခြင်းနဲ့အတူကြီးညာပေးမှာဖြစ်ပါတယ
်အဲ့လိုထိတ်တန့်ရောက်သတင်းတွေကိုကြီးညာအပြီးနားဆင်ရမှာကတော့ပြည်ကပေးတဲ့ကိုဗစ်ကာကွယ်ဆေးပဲဖြစ်ဖြစ်အခြားနိုင်ငံကပေးတဲ့ကိုဗစ်ကာကွယ်ဆေးပဲဖြစ်ဖြစ်ကိုဗစ်ကာကွယ်ဆေးဆိုလို့ရှိရင်ထိုးရသင့်တယ်လို့ကျွမ်းကျင်ပညာရှင်တွေကအကြံပြုနေပါတယ်
။ဒီကာလကတော့ကာကွယ်ဆေးထိုးတာအားနဲ့မထိုးတာတည်းကိုပေါ့မှာ။အဲကာကွယ်ဆေးထိုးတာလို့ရှိရင်ဒီရောဂါကာကွယ်မှုတွေရှိရဲဖြစ်ခဲ့တာမှာဒီသိရတဲ့
ကာကွယ်ဆေးဆိုင်ရာပညာရှင်ပမောက္ခဒေါက်တာစောဝင်းကြေညာသွားတာပါ။ဒီသတင်းကိုနောက်ပိုင်းနားဆင်ရဖို့ရှိပါတယ်။ဒါအပြင်ကိုဗစ်ကာကွယ်ဆေးထိုးရေးလုပ်ငန်းစဉ်အတွက် NUG အစိုးရနဲ့ NCA အပြည့်ရအဖွဲ့တွေဆွေးနွေးကြတဲ့အကြောင်းတခါမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဘယ်အခြေအနေရောက်နေပြီလဲဆိုတာတွေကိုတင်ပြသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မန်းအင်ဂျင်နိုင်တို့ပြောပြပေးပါအောင်ဗျာ
။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်သတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းသမားတွေပေါ်ဖိနှိပ်မှုတွေအတွက်ကုလသမဂ္ဂကသတိပေးပြောဆိုလိုက်ပါတယ်။
In the past 6 months, more than 100 journalists have reportedly been arrested, and at least 46 are reportedly still detained.
လွန်ခဲ့တဲ့6လအတွင်းသတင်းသမားတရားကြောဖမ်းဆီးခံရပြီး46ဟာလည်းဆက်လက်ထိန်းသိမ်းထားဆဲဖြစ်တဲ့အကြောင်းသတင်းတွေရရှိထားပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်သတင်းလွတ်လပ်ခွင့်ကိုလေးစားဖို့နဲ့သတင်းသမားတွေရည်ရွယ်ခံရမှာစိုးရိမ်စရာမလိုပဲသတင်းတင်ပြခွင့်ပြုဖို့လည်းကုလသမဂ္ဂဌာနကျုံယုံကတောင်းဆိုထားပါတယ်ဒီလိုအခြေခံခွင့်ရေးတွေဟာ COVID-19 ကာယောဂါနဲ့ရင်ဆိုင်နေရတဲ့အခြေမျိုးမှာပိုပြီးတော့အရေးကြီးပါတယ်လို့ကုလသမဂ္ဂတွင်းရင်းမှုချုပ်ရဲ့လက်ထောက်ပြောဝန်းကဖရန်ဟတ်ကနယူးယောက်ကုလသမဂ္ဂရင်းချုပ်ကဘော်ဒူးနဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါမြန်မာနိုင်ငံမှာဖမ်းဆီးခံထားတဲ့သတင်းသမားတွေမှာထောင်နှံပြပေးခံခဲ့ရသူတွေရှိတယ်လို့ပြန်လွတ်ပေးခဲ့သူတွေလည်းရှိခဲ့ပါတယ်ဖမ်းဆီးခံရသူတွေကမြန်မာသတင်းသမားတချို့ကိုပြန်လွတ်ပေးတာရှိတယ်လို့ကမာယုမီဒီယာကအမေရိကန်နိုင်ငံသားကိုနေသမောင်ဂျပန်နိုင်ငံသား UK ဖီတာဇူမီကိုလည်းပြန်လွတ်ပေးထားတာရှိပါတယ်။ဒါပေမဲ့လည်း Frontier မြန်မာသတင်းဌာနက Asia 2ဖြစ်သူအသက်38နှစ်အရွယ်အမေရိကန်နိုင်ငံသား Danny Feinstein ပါဝင်သတင်းသမားအများအပြားဆက်လက်ဖမ်းဆီးခံထားရတဲ့အတွက်ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်နဲ့လူခွင့်ရေးဖွဲ့ကပြန်လွတ်ပေးဖို့တောင်းဆိုနေကြတာလည်းဖြစ်ပါတယ်။
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကင်တွယ်ဖို့နိုင်ငံတကာအသိုင်းအဝိုင်းရဲ့အကူအညီကိုစစ်ကောင်စီတာဝန်ရှိသူတွေဘက်ကတောင်းခံနေကြောင်းဗုဒ္ဓဘုနှစ်တုတ်စစ်ကောင်စီသတင်းမီဒီယာတွေကဖော်ပြခဲ့ပါတယ်။ CNN ပါတဲ့အတိုင်းအမီအနေနဲ့တကြော့ပြန်ကိုဗစ်လိုင်းသစ်ကိုထိန်းချုပ်နိုင်ဖို့ရုန်းကန်မှုမှာမဟာမိတ်တရုတ်နိုင်ငံအပြင်အခြားနိုင်ငံတွေရဲ့အကူအညီကိုရှာဖွေနေခြင်းဖြစ်တယ်လို့ AP သတင်းမှာဖော်ပြထားပါတယ်။လူပေါင်းတန်းနဲ့ချီကြီးနေအိမ်ကနေမထွက်ကြဘူးအမိတ်ထုတ်ပြန်ချက်ဟာရောဂါကူးစက်မှုကိုမထိန်းချုပ်နိုင်ခဲ့ဘူးလို့ဆိုပါတယ်။မိသူကြိုရေးအလောင်းတွေများလို့နေတဲ့အတွက်နေရာတော်မရှိတဲ့အခြေအနေရောက်နေသလိုစေနာဝန်ထမ်းတွေကနေအိမ်တွေမှာတည်ဆုံနေတဲ့အလောင်းတွေကိုလိုက်လံကောက်ယူနေရတာဖြစ်ပါတယ်။အာဆီယံတည်ထောင်ထားတဲ့ COVID-19 တုံ့ပြန်ဖို့ရန်ပုံငွေကနေငွေကြေးအထောက်အကူရရှိရေးမြန်မာအနေနဲ့ကြိုးပမ်းတင်ကြောင်းနိုင်ငံတကာအသိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကပြောကြားခဲ့တာပါ။စစ်ကောင်စီသတင်းစာဖြစ်တဲ့ Global New Light of Myanmar မှာလည်းအာဆီယံအပါအဝင်ခင်မင်ရင်းနှီးတဲ့နိုင်ငံတွေနဲ့အတူလောက်ကင်ဖို့ကြိုးပမ်းမှုတွေကိုဖော်ပြခဲ့ပေမဲ့အသေးစိတ်ရေးသားထားခြင်းမရှိပါဘူးမြန်မာနိုင်ငံမှာဗုဒ္ဓဘုနှစ်က COVID-19 ကူးစက်မှုအသစ်ပေါင်း 9,000 နီးပါးရှိခဲ့ပြီးမေလအစောပိုင်းကတစ်နှစ်ကိုကူးစက်မှုအသစ်ပေါင်း 90 လောက်ပဲရှိခဲ့တာပ
ါ COVID ရောဂါကူးစက်မှုတွေတိုးလာနေတဲ့ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းလူသမားအများကြီးလည်းရောဂါကူးစက်ခံနေရပြီးစိတ်ကူးစက်မှုခံယူနေရတယ်လို့လူသမားရေးလှုပ်ရှားသူတွေကပြောပါတယ်ပချိုခရီခနဲ့ပချိုပမ်းမှာမြန်မာနိုင်ငံသားတွေပါဝင်ရွှေပြောင်းလူသမားတွေယောဂါကူးစက်ခံရတာကြောင့်တွာလာလှုပ်ရှားမှုတွေကန့်သက်ထားပြီးလုပ်ငန်းတွေပိတ်ရတာတွေလည်းရှိနေတယ်လို့ထိုင်းနိုင်ငံခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကလူသမားရေးတာဝန်ခံဦးမင်းဦးကပြောပါတယ်
ဝါမီမာအဲ့ဒီအုပ်စုတွေ့ရပါလို့အဲ့ဒါဆက်လို့ရိုက်ဆိုင်ဘာလို့လဲအဲ့ဒီပြောက်ပိုင်နေမှာဟောမြန်မာနဲ့ကမ္ဘောဒီးယားအများကြီးရှိတယ်အဲ့တော့ရောက်အဒီတရားကျော်ပေါ့လို့ပြောမှာဆိုစုပေါင်းဆိုရင်တော့တရားနဲ့30နဲ့လေးလေးရောက်ပါအပစေဘုံကတော့ရောက်90လေးရတယ်တရားဆက်ရုံမှာအဲ့ဒီမှာတွေ့ရပါတော့နော်အဲ့တွေ့လို့အခုဆက်ရုံပြေးလာတော့ဘယ်လိုလုပ်ရလဲဆက်ရုံတပတ်ပိတ်တယ်လို့
က်သူဒီပြူလူနာတိ16533ရောက်ရှိခဲ့ပြီးတိဆုံးသူ133ရောက်ရှိခဲ့ကြောင်းစုစုပေါင်းတိဆုံးသူ4000ကျော်နဲ့ကူးဆက်သူ5400ကျော်ရှိနေပါတယ်။ကာယောဂကျွမ်းတဲ့ချိန်ကစလို့အဆုံးဆုံးအခြေအနေနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာဗုဒ္ဓနေတုန်းကတော့ဘန်ကောက်ဒွန်မောင်းလေစိတ်ကကုန်လောင်ရုံတစ်ခုကိုယောဂအခြေအနေတိတ်မဆိုးတဲ့လူနာတွေအတွက်ဂရင်1800ဆန့်ယာယီစေးရုံဖြစ်နေလဲပြင်ဆင်ထားခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်တောင်ပိုင်းမှာမုတ်တုံမှုပြင်းထန်စွာရာသွန်းမှုကြောင့်မြန်မာနယ်စပ်နားမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရေကြီးမြေပြိုတဲ့ဘေးဒဏ်ကိုအကြီးအကျယ်ခံနေရပါတယ်။အနည်းဆုံးလူပေါင်း14ဦးသေဆုံးခဲ့ပြီးဒုက္ခသည်စခန်းတွေကရိုဟင်ဂျာ1000ကိုလည်းဘေးလွတ်ရာနေရာတွေစီရွှေ့ပြောင်းပေးခဲ့ကြောင်းဘင်္ဂလားဒေ့ရှ်အရာရှိတွေကမနေ့ဗုဒ္ဓဘူးနေ့က AFP သတင်းဌာနကိုပြောကြားခဲ့ပါတယ်။၃ရက်ကြာမိုးပြင်းထန်စွာရွာသွန်းပြီးတဲ့နောက်ဘလုခာလီဒုက္ခသည်စခန်းကတောင်ဆောင်းမှာနေထိုင်တဲ့ဒုက္ခသည်တွေကိုဘေးလွတ်ရာပြောင်းရွှေ့ပေးခဲ့ကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရှာရဇဝန်ဟာယတ်ကပြောပါတယ်။ဒီဒုက္ခသည်အများစုဟာ2019ခုနှစ်ကရခိုင်ပြည်နယ်မှာစစ်တပ်ကရိုဟင်ဂျာတွေအပေါ်အင်အားအလွန်ကျွန်း၃နှိမ်နှေးမှုကြောင့်ခပ်ပြေးလာကြသူတွေဖြစ်ပါတယ်။ဒုက္ခသည်တွေတိမ့်နေချီရှိနေတာကြောင့်စခန်းထဲမှာနေလို့မရသူတွေဟာတောင်ဆောင်ကတစ်ပင်တွေကိုရှင်ပြီးမြေအိုင်းတွေမှာတဲအိမ်စောင့်နေကြသူတွေဖြစ်ပြီးမုတ်တုံရာသီတိုင်းမှာမြေပြိုကျမှုဘေးရန်တွေကိုနှစ်စဉ်ကြုံတွေ့နေရတာဖြစ်ပါတယ်ရှင်။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12133ဘိုင်းဒိုမီတာ40 kHz 8433ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကူးစက်မြန် Delta COVID မျိုးဝဲကူးစက်မှုတွေတိုးလာနေတာကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့ကာကွယ်ဆေးမထုံးမနေရညွှန်ကြားချက်နဲ့အတူလုပ်ငန်းဝင်တွေနဲ့တချို့လူမှုသံဝန်ကြီးနှာခေါင်းဆေးတက်ချက်ကိုညွှန်ကြားချက်တွေထုတ်ပြန်နေပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့အစိုးရဝင်တဲ့နေ့တိုင်းသမ္မတတန်းကိုကာကွယ်ဆေးတွေမဖြစ်မနေထိုးခိုင်းမှုအလေးနဲ့စဉ်းစားနေကြောင်းပြောဆိုထားပြီးယောဂကူးစက်မှုများတဲ့နေရာတွေကိုတွားတဲ့အခါသူကိုယ်ရဲ့နှာခေါင်းဆေးတက်စင်မဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။အမေရိကန်မှာကိုဗစ်ရောဂါကြောင့်သေဆုံးသူ6,100ကျော်ရှိနေပြီးဇွန်လနောက်ပိုင်းမှာနေ့စဉ်ကူးစက်သူ1200လောက်ကနေအခုခါနေ့စဉ်လူနာသေး6000ကျော်လောက်ထိတိုးလာနေတာပါ။အော်လော့တိုဥက္ကဋ္ဌနန်စီပလိုစီကလည်းလွှတ်တော်မှာနှာခေါင်းဆေးတွေတက်ဖို့စီကံထုတ်ပြန်ထားပါတယ်။နာမည်ရောလောင်းစားလုပ်ငန်းတွေရှိရာနဗာဒါပြည်နယ်လက်စ်ဗေးဂတ်မြို့မှာလည်းအဆောက်အဦတွေအတွင်းနှာခေါင်းဆေးတက်ဖို့စီကံထုတ်လိုက်သလိုမစ္စူရီပြည်နယ်ကန်ဆက်စစ်တီမြို့မှာလည်းအလားတူထုတ်ပြန်ခဲ့တာပါ။အမေရိကန်သတင်းစာကြီးတစ်ခုဖြစ်တဲ့ Washington Post ကလည်းသတင်းသမားတွေအားလုံးစက်တင်ဘာလလယ်ရုံးပြန်မတက်ခင်မှာကာကွယ်ဆေးတွေထိုးရဖို့ညွှန်ကြားထားပါတယ်။လေလာချက်အစ်တတွေကကာကွယ်ဆေးထိုးထားပြီးသားသူတွေကလည်းယောဂကူးစက်ခံနိုင်တဲ့အန္တရာယ်ရှိတာကြောင့်မကြသေးရင်အချိန်ကစလို့ယောဂကူးစက်မှုတွေတိုးလာနေတဲ့ဒေသတွေကအများပြည်သူသွားလာတဲ့နေရာတွေမှာနှာခေါင်းဆေးတွေတက်ကြဖို့အမေရိကန်ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကအင်္ဂါနေ့မှာလမ်းညွှန်ချက်တွေထုတ်ပြန်လာပြီးတဲ့နောက်ယောဂထိန်းချုပ်ရေးအစည်းအဝေးတွေကိုပြန်လည်ကျင့်သုံးလာကြတာလည်းဖြစ်ပါတယ်။
နယူးယောက်ပြည်နယ်မှာဝန်ထမ်းအားလုံးအနေနဲ့မဖြစ်မနေကိုဗစ် -19 ကာကွယ်ဆေးထိုးဖို့ဒါမှမဟုတ်ပိုးရှိမရှိပုံမှန်စစ်ဆေးဖို့စီးငင်းသတ်မှတ်ချက်ကိုစက်တင်ဘာလပထမပတ်မှာစတင်အကောင်အထည်ပေါ်မှာဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကမနေ့ကသူ့ရဲ့ရုံးကနေအခုလိုဗီဒီယိုရုပ်သံနဲ့ကြေညာလိုက်ပါတယ
်။ President Biden is reported that he's going to announceSoon that all federal employees must be vaccinated or get tested.
သမ္မတဘိုင်ဒန်အနေနဲ့ federal ဝန်ထမ်းအားလုံးမဖြစ်မနေကာကွယ်ဆေးထိုးဖို့ဒါမှမဟုတ် ပေါ်ရှိမရှိစစ်ဆေးဖို့စီမင်းသက်မှတ်ချက်မကြခင်ကြေညာဖို့ရှိနေပါတယ်။နယူးယောက်ပြည်နယ်မှာလည်းအလားတူပါပဲ။ဒါကိုအမြန်ဆုံးနဲ့မျက်မျက်တက်တာအကောင့်တွေဖော်နိုင်ရေးကျွန်တော်တို့ရဲ့အလုသမားသမဂ္ဂတွေနဲ့ပူးပေါင်းလှုပ်ဆောင်နေပါတယ်။ဒါပေမဲ့ဒီစည်းကမ်းကိုအလုသမားနေ့မှာအပြည့်အစုံလှုပ်ဆောင်ကြပါတယ်။အခြားပြည်နယ်နဲ့ဒေသဆိုင်ရာအုပ်ချုပ်ရေးမှုတွေတာဝန်ရှိသူအားလုံးလည်းအတူဆောင်ရွက်ကြဖို့ကျွန်တော်တိုက်တွန်းပါတယ်လို့ပြောသွားတာပါ။ဒီသက်မှတ်ချက်ကိုမကြေညာခင်စီးပွားရေးခေါင်းဆောင်တွေပါဝင်တဲ့အုပ်စုကိုကုမိုကအရင်ဆုံးပြောကြားခဲ့တယ်လို့သူ့ရဲ့ Twitter အကောင့်မှာလည်းအတည်ပြုခဲ့တာပါ။ဒါအပြင် Delta မျိုးဗီဇပြောင်း virus ပိုးကြောင့်ပိုကြီးကူးစက်မှုနှုန်းမြင့်နေချိန်မှာကာကွယ်ဆေးထိုးဖို့ဒါမှမဟုတ်အပတ်စဉ်ပိုးရှိမရှိစစ်ဆေးဖို့တတ်မှတ်ချက်ဟာဝန်ထမ်းတွေရဲ့ကျန်းမာရေးကိုအထောက်အကူဖြစ်စေတယ်လို့ကုမိုကသူ့ရဲ့ Twitter မှာရေးသားထားပါတယ်ရှင်။
ဂျပန်နိုင်ငံမှာကိုဗစ်ရောဂါကူးစက်သူတရက်ထက်အများဆုံးဖြစ်ဗိုလ်ထုနေကလူနာသစ် 9,500 ကိုတည်ပြုလိုက်တဲ့အတွက်တိုကျိုအိုလံပစ်အားကစားပွဲကြောင့်ပိုဆိုးလာတာဆိုပြီးမိန့်ခွန်းတွေလည်းထွက်ပေါ်လာပါတယ်။ NHK ဂျပန်သတင်းဌာနကကိန်းဂဏန်းတွေအရအားကစားပွဲတွေကျင်းပနေတဲ့တိုကျိုမြို့ပေါ်မှာလည်းနှစ်ရက်ဆက်တိုက်ကူးစက်မှုအများဆုံးဖြစ်3,000ကျော်ရှိခဲ့တာပါ။တိုကျိုမှာအရေးပေါ်ကျေနေချင်ရထားပေမဲ့ထိရောက်မှုမရှိဘူးဆိုပြီးဝေဖန်တာတွေလည်းထွက်နေပါတယ်။စားတောက်ဆိုင်တွေကိုစောစောပိတ်ဖို့အရက်သေးစားမရောမှုတိုက်တွန်းတာအပါအဝင်စီးရင်တော်များကိုကိုယ်ဆန္ဒလျောက်ကျင့်သုံးမှုတတ်မှတ်ထားတာကြောင့်လိုင်းနာမှုတွေလည်းအားနည်းနေတာပါ။တိုကျိုမြို့တော်နီးကနာဂါဝရှိပါနဲ့စတမ်မာဒေသတွေမှာလည်းယောဂကူးစက်မှုတွေတိုးလာနေတာဖြစ်ပါတယ
်။ American Jumba Champion Simon Billis ဟာတိုကျိုအိုလံပစ်အမျိုးသမီး Jumba အသင်းလိုက်ရှင်ပြိုင်တဲ့ဘိုလ်လူပွဲစဉ်ကနေနှုတ်ထွက်ပြီးတဲ့နောက်တည့်ရက်မှာပဲတအူးချင်းလိုက်ပြိုင်တဲ့ပွဲစဉ်အားလုံးကနေသူ့ကိုယ်သူနှုတ်ထွက်သွားခဲ့ပါတယ်။ American Jumba အသင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ပိုင်းထုတ်ပြန်တဲ့ကြေညာချက်မှာဘီလီစ်အနေနဲ့သူ့ရဲ့အားကစားကိုအလွန်အင်မတန်တန်ဖိုးထားပေမဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးကိုအာရုံစိုက်ဖို့အတွက်ဆေးဘက်ဆိုင်ရာနောက်ထပ်စစ်ဆေးမှုတွေလှုပ်ဆောင်ပြီးတဲ့နောက်မှာအခုလိုသူ့အနေနဲ့အိုလံပစ်ပြိုင်ပွဲကနေနှုတ်ထွက်ဖို့ဖြစ်လာတယ်လို့ဆိုပါရတယ်။နောက်တဲ့ဘက်တဦးချင်းပြိုင်မဲ့ဘိုလ်လူပွဲစဉ်တွေအတွက်တော့ဘီလီစ်အနေနဲ့ပါဝင်ဖို့ရှိမရှိဆိုတာကိုနေ့စဉ်အခြေခံအဖြစ်ဆက်လက်အကဲဖြတ်သွားဖို့ရှိတယ်လို့ဖော်ပြထားပါရတယ်။အသက်24နှစ်အရွယ်ဘီလီစ်ဟာဂျွန်ပါနောက်ပြန်ခုန်တဲ့နေရာမှာခလုတ်တိုက်ပြီးတတ်မှတ်ချက်ကိုရောက်ဖို့ပြက်ကွက်ခဲ့ပြီးတဲ့နောက်အင်္ဂါနေ့မှာအသင်းလိုက်ဘိုလ်လူပွဲစဉ်တွေကနေနှုတ်ထွက်ခဲ့တာဖြစ်ပါရဲ့ရှင
်ကျွန်တော်ပြင်းနေမနဲ့ခင်ထိတ်တန်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မှတ်အင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA အခုထုတ်လွှင့်ပေးနေတဲ့ဒီရေဒီယိုအစီအစဉ်ကိုရုပ်အသံအဖြစ်နဲ့ပါကျွန်တော်တို့ပြည့်စွက်ပြီးတော့တင်ဆက်လာတာဖြစ်ပါတယ်ခနာ brami.voanews.com internet ဆာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုစက်တိုက်ဆူဆူလို့ထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှာအရင်ဆုံးတော့ကာကွယ်ဆေးထိုးကြဖို့တိုက်တွန်းနေတဲ့အကြောင်းကိုပြောပြမှာပါကိုဗစ်ကာကွယ်ဆေးထိုးမဲ့သူစီးရင်ကိုကျန်းမာရေးဝန်ကြီးဌာနကဒေတာလိုက်ကောက်ခံနေပါတယ်တည်ဆုံးမှုနှုန်းများလာနေတဲ့မြန်မာနိုင်ငံမှာအဓိကကြုံနေရတဲ့စိန်ခေါ်မှုကတော့လက်ရှိအချိန်တွေမှာတရုတ်နိုင်ငံတို့ကိုဗစ်ကာကွယ်ဆေးကိုပဲထိုးနှံကြမလားဒါမှမဟုတ်အခြားရွေးချယ်စရာစီမလားဆိုတဲ့ကိစ္စပါကျန်းမာရေးပညာရှင်တွေကတော့ကာကွယ်ဆေးထိုးနှံခြင်းကဒီရောဂါကိုတားဆီးနိုင်လိမ့်မယ်လို့အကြံပြုနေပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုခမောင်စိုးမင်းကပြောပြမှာဖြစ်ပါတယ်
မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့အဆိုအရပြီးခဲ့တဲ့ရက်ပိုင်းအတွင်းကမြန်မာနိုင်ငံကိုတရုတ်နိုင်ငံထုတ်ကိုဗစ်ကာကွယ်ဆေး3တန်းရောက်ရှိလာတယ်လို့သိရပါတယ်။ဆိုင်နိုဖန်အလုံးရေ2တန်းနဲ့ဆိုင်နိုဗစ်က1တန်းဖြစ်ပါတယ်။ဦးစားပေးထိုးနှံရမယ့်အုပ်စု73စုတဲကဒီကာကွယ်ဆေးကိုထိုးနှံဖို့စံသားရှိတဲ့သူစီရင်ကိုလည်းကျန်းမာရေးဌာနဘက်ကဒေတာအလိုက်ကောက်ခံနေပါတယ်။ဒီလိုကောက်ယူရမှာတရုတ်နိုင်ငံထုတ်ကိုဗစ်ကာကွယ်ဆေးကိုထိုးမယ်မထိုးဘူးဆိုတဲ့ကွာဟချက်ကလည်းကျန်းမာရေးဌာနတာဝန်ရှိသူတွေအတွေ့အဓိကထက်သွင်းစဉ်းစားနေရတဲ့အခြေအနေပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလက်တလောအရေးပေါ်သုံးခွင့်ပြုထားတဲ့ကိုဗစ်ကာကွယ်ဆေး10မျိုးထဲမှာတရုတ်နိုင်ငံထုတ်ဒီဆေး2မျိုးကိုလည်းပါဝင်ပါတယ်။ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးကတော့တရုတ်နိုင်ငံထုတ်ကာကွယ်ဆေးဟာစိတ်ချရတဲ့ကာကွယ်ဆေးဖြစ်ကြောင်း MRTV ရဲ့အင်တာဗျူးမှာပြောကြားခဲ့ပါတယ်
။ဟိုဒီနှစ်ခုစလုံးကတော့ WHO ဆိုတာနေပြီးတော့သူ့ရဲ့နော်ဆန်သတ်မှတ်ချက်ဒီအကုန်လုံးနဲ့ကိုက်ညီပြီးတော့တို့ရဲ့အတွက်နော်သူတေသနာပြုချက်အမျိုးမျိုးကနေပြီးတော့ဒါဟာတကယ်ထိရောက်တယ်အကောင်းမွန်တယ်နော်စိတ်ချရဲဆိုတော့ပြည့်ပြည့်ခံနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ကဒီသွင်းကိုနော်ပြည်သူတွေကိုထုံးနိုင်ပြီးတာဖြစ်ပါဒါဆိုရင်ဘေးကအကွက်ဆေးအကောင်းဆုံးလေကိုလက်ရှိကိုထုံးနိုင်ခွင့်ရတဲ့ကာကွယ်ဆေးတည်အကောင်းဆုံးဖြစ်ပါတယ်အဲ့ဒီမြန်ထိုးပြပါ
တရုတ်ကာကွယ်ဆေးတွေကဆိုင်နိုဖန်ကို WHO က2021မေလမှာအရေးပေါ်သုံးစွဲခွင့်ပေးခဲ့ပါတယ်။ဆိုင်နိုဘစ်ကိုတော့နောက်တစ်လအကြာဂျွန်လမှာခွင့်ပြုပေးခဲ့ပါတယ်။ဆိုင်နိုဖမ်းရဲ့ဘေးတွေဆိုဂျူကတခြားကာကွယ်ဆေးတွေနဲ့မကွာခြားပဲနှစ်ရက်အတွင်းသက်သာနိုင်ကြောင်းဆေးဝါးပညာရှင်တွေကပြောပါတယ်။ဒီဆေးကိုနိုင်ငံပေါင်း80ကျော်မှအသုံးပြုနေကြပြီးယောဂါကာကွယ်နိုင်မှုကတော့89.3%ခန့်ရှိတယ်လို့ဆိုပါတယ်။ဆိုင်နိုဘစ်ရဲ့ယောဂါကာကွယ်နှုန်းကတော့နိုင်ငံအလိုက်ကွာခြားနိုင်ပြီးပြမြအဖြစ်တော့ 90.9% ခန့်ရှိပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့အရှိတောင်အာရှဒေသကြီးကာကွယ်ဆေးဆိုင်ရာနည်းပညာအကြံပေးအဖွဲ့မှတာဝန်ယူခဲ့တဲ့ဒေါက်တာစောဝင်းကတော့အရေးပေါ်ခွင့်ပြုထားတဲ့မြေတိကာကွယ်ဆေးမစိုးထိုးနှံထားခြင်းကအကောင်းဆုံးဖြစ်တယ်လို့ PUA ကပြောပါတယ်။ကာကွယ်ဆေးမှာပါနော်။အကြည့
်ကကွာခြားတဲ့အခြေအနေရှိတယ်။ဒီပေါ်လေးသိကြလားဒီကတော့ကာကွယ်ဆေးကုသအားအားနဲ့ကုသပါတဲ့ဘူကောင်းပါလား။အဲ့တော့ဒီထူထားလို့ရှိရင်ဒီယောဂကာကွယ်မှုလည်းရှိရဲမင်းတို့ကာကွယ်မှုရှိလို့ဖြစ်ခဲ့တာမှာဒီသိရင်ကျဲတဲ့မျိုးနဲ့ပြတော့တဲ့ကောင်းလို့လည်းပါအဲ့တော့ကျွန်တော်မြင်တာဒီထိုးလာတာမထိုးရတဲ့အကျိုးရှိပါလား
ကျမရေးဝန်ကြီးဌာနဆိုင်ရင်အရာဆိုရင်မြန်မာနိုင်ငံမှာကာကွယ်ဆေးထိုးပြီးသူက 1.9 သန်းရှိပြီး 18 နှစ်အထက်ကစပြီးကာကွယ်ဆေးထိုးမှဖြစ်လို့လူဦးရေ 38.3 သန်းမှာ 400 ခန့်လုံးပဲဆေးထိုးနိုင်ရသေးတဲ့အခြေအနေဖြစ်ပါတယ်။အခုကျန်းမာရေးဌာနကတရုတ်ကာကွယ်ဆေးထိုးနိုင်မဲ့သူတွေကိုဒေသအလိုက်အုပ်ချုပ်ရေးမှုတွေကတဆင့်ပရဟိတအဖွဲ့တွေအကူအညီနဲ့စီရင်ကောက်ယူနေပါတယ်။အဲ့ဒီအထက်မှာတေဆုံးလုံးများနေစေဖြစ်တဲ့စကိုင်းတိုင်းကလေးမျိုးနယ်လည်းပါဝင်ပါတယ်ကလေးမျိုးနယ်ကာယကံမြစ်တာအသင်းလူမှုကူညီရေးအသင်းကဦးဝင်းမြင့်ကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်ဒီလိုကမှတည်ပါတယ်စီးရဲတဲ့ဈေးတွေနော်ဒါခုတည်မှာလည်းကျွန်တော်ကြားတာကတော့ကိုပစ္စည်းလေးဖြစ်နေတာနဲ့ပေါ့နော်ဒီရားကလည်းရှိတာနဲ့တော့ဆိုင်တဲ့ကျင်းရှိလေးဘုံနဲ့ပြည်ခုတည်မှာ
မြန်မာပြည်မှာကိုဗစ်ကူးစက်မှုစတင်ကြတဲ့ကပရဟိတဆောင်ရွက်ပေးနေတဲ့ဦးချစ်ကတော့သူ့အနေနဲ့ဈေးထိုးဖို့စံတာမရှိသေးကြောင်းပြောပါတယ်
အဲကျွန်တော်ကဦးလူခဲ့တာမထုတ်ခဲ့ဘူးထုတ်ခွင့်ရတယ်ပဲပေါ့နော်ကွက်ကွက်တတ်နိုင်ဆုံးတော့ဖြစ်တရားနေရပေါ့နော်ဟိုအဲ့လိုမျိုးမထုတ်ချင်တာကျွန်တော်စိတ်ကလည်းဟုတ်အရင်ကလည်းအဲ့လိုတော့တကယ်လူရတဲ့လူတွေကတော့ကျွန်တော်တို့တွေကလည်းနည်းနည်းဟိုလှုပ်ရှားသွားလာနိုင်တဲ့အားလို့ဆိုတော့တကယ်လူရတဲ့လူတွေကထိုင်းနေကြနေဆက်လာတာပါလားအဲ့လိုမျိုးလေ
ဒီရပိုင်ထဲမှာနေပြည်တော်နဲ့မန္တလေးမှာဒုတိယအကြိမ်ဆေးထိုးမဲ့သူတွေအတွက်ဆေးထိုးပေးနေပြီးအသက်65နှစ်အထက်တွေကိုစုရတချို့မှထိုးနှံပေးနေကြောင်းဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်။2014တကောင်စရင်အရာဆိုရင်အသက်65နှစ်အထက်ကမြန်မာနိုင်ငံမှာ1.8%သန်းရှိပါတယ်။ကျန်တဲ့ဦးစားပေးအဆင့်ထိုးနှံပေးရမယ့်သူတွေကိုအုပ်စု73စုခွဲပေးပြီးထိုးနှံပေးဖို့ကျန်းမာရေးဌာနကပြင်ဆင်နေတယ်လို့ဆိုပါတယ်။ဦးစားပေးအုပ်စုထဲမှာပါဝင်တဲ့သူတွေထဲကရန်ကုန်အင်းစိန်တောင်ကအကျဉ်းသား600ကျော်ကိုလည်းဒီနေ့ဇူလိုင်28ရက်မနက်ပိုင်းမှာကိုဗစ်ကာကွယ်ဆေးထိုးနှံပေးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အိန္ဒိယကာကွယ်ဆေးကိုဗစ်ရှိကိုအရင်ကထိုးနှံထားတဲ့သူတွေကတော့ကိုဗစ်ရှိကိုပဲဒုတိယအကြိမ်ထိုးနှံရမှာပါ။အိန္ဒိယကကာကွယ်ဆေးလည်းထိုက်ပြီးရောက်ရှိလာမှာဖြစ်တဲ့အတွက်လာမယ့်ဩဂုတ်လအထိဆိုရင်မြန်မာပြည်ကကိုဗစ်ကာကွယ်ဆေးစုစုပေါင်း6သန်းရရှိမှာဖြစ်ပါတယ်။မြန်မာပြည်တွင်းကတိုင်းရင်းသားဒေသတွေအထူးသဖြင့် UWSA ဝဒေသမှာတော့တရုတ်အကူအညီနဲ့ Sinovac ဆေးကိုဒေသခံအားလုံးညီပါထိုးနှံထားပါတယ်ခင်ဗျာ။
ကိုကမောင်စုံမင်းပြောပြသွားတာပါခင်ဗျာဒါနဲ့တစ်ဆက်တည်းတင်ပြချင်တာကတော့မြန်မာကိုဗစ်အကျက်တဲကိုစစ်ကောင်စီအပါအဝင်သက်ဆိုင်သူအားလုံးအမြန်ဆုံးဝိုင်းဝန်းဖြည့်ရှင်းကြဖို့ NCA အပြည့်ရစာချုပ်အဖွဲ့ရဲ့ငင်းငင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST က NUG အစိုးရကိုပါတိုက်တွန်းလိုက်ပါတယ်။နှစ်ဖက်ဘယ်လိုလက်တွဲဆောင်ရွက်သွားကြမလဲဆိုတာကို NUG ရဲ့ယာယီသမရဝန်ကြီးချုပ်ဦးဆောင်တဲ့အဖွဲ့နဲ့ PPST ကနိုင်အောင်မင်းဦးဆောင်တဲ့အဖွဲ့တို့ online Zoom meeting မှာအင်္ဂါနေ့ကဆွေးနွေးကြတာပါ။ဒီကိစ္စအပေါ် NUG ဘက်ကလည်းအကြောင်းပြန်မှုပို့ရှိနေပါတယ် PBSD အဖွဲ့ဝင်ခေါင်းဆောင်ဘူမူကြီးခွန်ဥက္ကာကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပြီးခဲ့တဲ့စနေမှာပဲ PBSD အဖွဲ့အနေနဲ့ COVID-19 ချိန်ချိန်ကော်မတီဖွဲ့ခဲ့ပြီးအခုအစီအဝေးစဖြစ်လာပုံနဲ့အဓိကဆွေးနွေးခဲ့ချက်ကိုဒီကော်မတီအဖွဲ့ဝင်နဲ့ဖြစ်တဲ့ပို့မျိုးသားလူမျိုးကြီးအဖွဲ့နဲ့ကဘူမူကြီးခွန်ဥက္ကာက
ကျွန်တော်ပဲဖိတ်စာပို့တာပါဒါဆွေးနွေးရင်ကောင်းမယ်ဆိုပြီးတော့ဒါကြောင့်ဆွေးနွေးပြတာပါအဓိကတော့အချက်တစ်ခုတည်းပါUG ကလုံနိုင်တဲ့နေရာတွေမှာကျွန်တော်တို့ UG နဲ့လုံမှာ UG ကလက်လန်းမမီတဲ့နေရာမှာကျွန်တော်တို့ SSC နဲ့လုံမှာအဲ့ဒါကိုအပြန်လာနားလည်မှုပေးဖို့ဒါပဲ
တို့ချုပ်ပြောတာ
ဟုတ်ကဲ့အဲ့တော့ဘယ်လိုအကြောင်းပြန်ခဲ့လဲ
မပြန်ဘူးဗျအဲ့တော့နောက်တစ်ချိန်ပြန်ချိန်တယ
်ဟုတ်ကဲ့ဘယ်တော့လောက်ပြန်တွေ့ဝင်ရှင်မလဲ
ရှင်ပါလေဒီလားမကော်ခင်လာပါနဲ့30-31လောက်မှပြန်လာပဲမြန်မြန်လောက်ဖို့လိုလူပြန်နေရဲ့ပင
်ဟုတ်ကဲ့အဲ့တော့ဘယ်လိုမျှော်မှန်းမိလဲ
NG ပါရင် SC ပြန်လက်မခံဘူးလေဒါကြောင့် PPSC ဆိုရင်တော့အင်ဂျူရဲလက်ခံအစီအစီလက်လက်ခံပါဗျာကျွန်တော်တို့အဲဂျားထဲမှာထိုးထည့်ပြီးတော့လူတွေများများဆေးထိုးပေးဖို့လုပ်တော့ကျွန်တော်တို့စေတနာတော့အပြင်ငယ်လူတွေကိုကယ်ဖို့နော်အင်ဂျူရဲသူ့နေရာနဲ့သူနေပေါ့အစီအစီလက်သူ့နေရာနဲ့သူနေပေါ့
ဟုတ်ကဲ့အဲ့တော့အခုလိုဒီသေရှင်ပေါ့နော်ပြည်သူတွေခြုံနေရတဲ့နေထားမှာဒီဂျားကန်နေထားမျိုးပေါ့နော်ဖူပေါင်းဆောင်ရွက်ရာကနေပြီးတော့
ဟုတ်ကဲ
့ဟိုဘလိုမျိုးဒီစိန်ခေါ်ချက်တွေဘလိုမျိုးအခွင့်အလမ်းနေရှိမယ်လို့မှန်းထားတယ
်အခွင့်အလမ်းတော့များပါတယ်အခွင့်အလမ်းတော့နိုင်ငံတကာရှိမယ်မနေ့ကပဲကျွန်တော်တို့ရသမကအတုကိုတယ်စကားပြောတာစူးစင်းဘာကနာသူကအကျုံနဲ့ပြေဝပူအောင်ဆောင်ရမယ်နောက်ပြီးတော့အာဆီယံနဲ့ကျုံနဲ့ပြေဝပူအောင်ဆောင်ရမယ်အဲ့ဒီနေရာမှာနိုင်ငံကြီးအခန့်သားတွေကိုကြော်ဖို့လို့လို NUG ကိုပါသွားရင် SAC ကအခန့်သားဖြစ်တယ် SAC နဲ့စကားပြောမယ်ဆိုရင် NUG ကအခန့်သားဖြစ်တယ်ဒီအခန့်သားတစ်ခုကိုကြော်ပြီးတော့တော့မှခက်မြန်မြန်ဆန်ဆန်လူတွေကိုကယ်ဖို့အလုပ်ဖြစ်နိုင်မယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီအခန့်သားတွေကိုကြော်လွှားနိုင်မယ်လို့ထင်လားဘုံမကြီးခေါ်တာ
ကြော်လွှားနိုင်တယ်ကျွန်တော်တင်တဲ့ဒီလက်သားမှာအေဩဂုတ်လက်သားမှာတော့ကျွန်တော်ခင်ဗျားဆီပေးပေးရပူသားနေအာ SAC က NG နာမည်ပါရင်ဘာလဲမခံခေါ်ပေါ်လာလည်းမခံထိုင်းကကျွန်တော်တို့နဲ့စကားပြောတဲ့အချိန်မှာထိုင်းကတော့ခေါ်ပေါ်လာတော့အပြေဝလက်ခံတယ်ဘာကြောင့်လဲဆိုတော့စပွဲအိုဘာပြည်တွင်းကဒီဘက်ကိုယူဖိတ်လာရင်ထိုင်းလည်းထိမှာအထိုင်းက cross border မှာနိုင်တော့ကျွန်တော်ဟိုကကွေးစီထိုးပေးပါပြီအလုံးထိုင်းရလက်ခံသို့တော့အရေးအတွက်များရင်တော့ကျွန်တော်ကစပန်းတော့မှန်းတာအဲ့ဒါကြောင့်အရေးအတွက်များရင်တော့နေပြည်တော်ကကောင်းချင်းမှသွားထိုင်းရလည်းလုပ်ရဲသက်ပလိုက်လားအဲ့ဒါမှ NG နာမည်ပိုင်တော့နေပြည်တော်ကလည်းကောင်းချင်းမှပေါ့အဲ့ဒါ NG လည်းကျွန်တော်နားချဖို့လိုတယ်နေပြည်တော်လည်းနားချဖို့လိုတယ်ကျွန်တော်တိုက်ပြိုကယ်တင်ဖို့ဆိုတာကျွန်တော်တို့အဖွဲ့ရဲ့တာဝန်ကအဲမှာလုပ်နေတာကုလသမဂ္ဂအတုကိုတည်းကစူးစင်းဘာကနာမနေ့ကပဲသူကအကျိမ့်နဲ့ပြောလို့သူသွားပါနိုင်လမ်းကြောင်းကိုသူပြောပြ
ဟုတ်ကဲ့အဲ့ဒီမှာရောလမ်းစရှာပြင်းပြီလားကြော်သွားနိုင်ဖို
့အာကြော်ဖို့တော့မဖြစ်မနေရောပါမှာလူတွေနေတဲ့ပေနေအောင်မကြော်လို့တော့မရဘူးတိုးတော်လည်းပဲကျွန်တော်တို့ PPSC ဖြစ်ဖြစ်ကျွန်တော်တို့ PPSC အဖွဲ့ပေးလိုက်တဲ့ COVID ဖြစ်ဖြစ်ပေါ့ဗျာဒါတော့လူသားဝါဒရကဲရမှာပေါ့ဗျာမြန်မြန်လုံနေအခုကျတော့တော်တော်မြန်မြန်လေးလုံနေ
ဟုတ်ကဲ့အခုဒီနှစ်နာရီကြာစီဝေးက NUG နဲ့ PPSC ကြာမှာကိုဗစ်ကိစ္စပထမဆုံးဆွေးနွေးတာပေါ့နော
်ကိုဗစ်ကိစ္စဆိုရင်တော့ဘယ်တော့လဲဟာဒါ PPSC ကောင်းစင်နဲ့ဆိုရင်ဘောအဒုတိယကြိမ်တွေ့တာပါသူတို့က PPSC တွေ့ကြတယ်ဆိုကျွန်တော်ထင်တယ်ဇူလိုင်3ရက်ကဘာပဲဖြစ်ဖြစ် EU or ethnic arm organization တွေကဟို NCA ထိုးတာတူတူမဟုတ်မထိုးတာနဲ့မပတ်သက်ပဲနဲ့အတူတူပေါင်းလို့ဖို့တိုင်းပြည်ကိုအတူတူဝိုင်းပြီးတော့တည်ဆောက်ဖို့ကယ်တင်ဖို့တည်ဆောက်ဖို့စဉ်းစားနေပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဘုံမကြီးခေါ်တာခင်ဗျာ
ဒီရဲ့ကြာတာပြင်းနေမနေခင်အစီအစဉ်တွေကိုသွားရှင်နေကြည့်ရှုနားဆင်ရတာဖြစ်ပါတယ်ခင်ဗျာအခုဒီကိုဗစ်အခြေအနေတွေကနေပြီးတော့ဒီသတင်းသမားသတင်းလောကရဲ့အခြေအနေတွေကိုလည်းကျွန်တော်တို့ထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံကဆက်အာဏာသိမ်းမှုကြောင့်တိုင်းပြည်ရဲ့သတင်းမီဒီယာတွေပြက်စီးခဲ့ရပြီးသတင်းသမားအနည်းဆုံး32ဦးအဖမ်းဆီးခံရပါတယ်ဒီအခြေအနေတွေနဲ့ပတ်သက်ပြီးသတင်းမီဒီယာလွတ်လပ်ခွင့်စောင့်ရှောက်ရေးအဖွဲ့ကြီးတစ်ခုကနေအစီရင်ခံစာတစ်စောင်ကိုမကြသေးခင်ကထုတ်ပြန်ခဲ့တဲ့အကြောင်း VG Tra ဘန်ကောက်မြို့ကနေပေးပို့ထားတဲ့သတင်းကိုတော့ကိုငင်းညံ့ကပြောပြမှာဖြစ်ပါတယ်
။သတင်းမီဒီယာတွေအတွက်လူသားချင်းစာနာမှုအကျက်အတည်းကြီးဖြစ်နေတယ်လို့သတင်းမီဒီယာလွတ်လပ်ခွင့်ကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကမြန်မာစစ်တပ်ရဲ့သတင်းသမားတွေကိုနှိတ်ကွပ်ပုံကိုဖော်ပြထားပါတယ်။မြန်မာပြည်မှာသတင်းသမားအနည်းဆုံး32ယောက်အဖမ်းခံနေရတယ်လို့နယူးယောက်အခြေစိုက်သတင်းသမားများကာကွယ်ရေးကော်မတီ CPJ ကပြောပါတယ်။ဒါဟာပြီးခဲ့တဲ့ဒီဇင်ဘာလတုန်းကအဖမ်းခံနေရတဲ့သတင်းသမားများစာရင်းထုတ်ပြန်တုန်းကမြန်မာပြည်မှာအဖမ်းခံနေရတဲ့သတင်းသမားတယောက်ပဲရှိခဲ့တာနဲ့စာရင်းအများကြီးတက်သွားတာပါ။CPJ ပြောခွင့်ရရှောင်းခရစ်ပင်က
This is the worst situation than China. This is the worst situation than Turkey. This is the worst situation than
ဒါဟာတိုးပြတဲ့အခြေအနေပိုဆိုးပါတယ်။ Turkey တက်လည်းပိုဆိုးပါတယ်။ Iran တက်လည်းပိုဆိုးတဲ့အခြေအနေပါ။အခုလိုမျိုးကမ္ဘာသတင်းလှုပ်ရှားခွင့်အချက်တဲဟာကျွန်တော်လုပ်နေတဲ့ကာလတလျှောက်ရှစ်တောင်အရှမှာမတွေ့ဘူးပါဘူး
။ဒေါ်ဆန်းစုကြည်အစိုးရလက်ထက်တုန်းကတချို့သတင်းမီဒီယာသမားတွေအဖမ်းခံခဲ့ရပေမဲ့ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်သတင်းသမားတွေကိုနှိပ်ကွပ်မှုတွေနဲ့နှိုင်းယှဉ်ရင်ဘာမှမဟုတ်ပါဘူး။ရုပ်တံထုတ်လုပ်မှုလိုင်စင်တွေရုပ်သိမ်းခံရတာသတင်းသမားတွေကိုသတင်းမှားဖြန့်ချိမှုစူပူအောင်လှုံ့ဆော်မှုတွေနဲ့ဖမ်းဆီးတရားစွဲနေတာပါဖမ်းဆီးခံရတာတွေကိုရှောင်ရှားဖို့သတင်းသမားအများကြီးအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးခဲ့ရပါတယ်ဒါနဲ့ပတ်သက်လို့ CPJ ကရှောင်းခရစ်ပင်က
Since the February 1 military coup we've seen an extraordinary deterioration
ဖေဖော်ဝါရီလ10ရက်နေ့အာဏာသိမ်းပြီးခရက်ကသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကစူးဝါးကိုကြာဆင်းသွားတာပါသတင်းသမားတွေကိုထောင်ချနေတာတခုတည်းကိုကြည့်ရင်တော့မှစစ်စုကသတင်းလွတ်ခွင့်ကိုတခါတည်းဖျက်သိမ်းမှုရွေတာကိုသိနိုင်ပါတယ
်။ဖမ်းဆီးခံနေရတဲ့အထဲအမေရိကန်သတင်းသမားဒန်နီဖန်စတာလည်းပါဝင်ပြီးတော့သူ့ကိုဖမ်းဆီးထားတာ65ရက်ကျော်နေပြီဖြစ်တယ်လို့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရတာကိုလည်းဆေးကုသခွင့်ငင်းပယ်ခံထားရပါတယ်။ဖန်စတာဟာဖမ်းဆီးခံခဲ့ရတဲ့နိုင်ငံသားသတင်းတောက်၄ယောက်ထဲမှာတယောက်အပါအဝင်ဖြစ်တာကြောင့်အခုလိုလုံးရက်ဟာကြောက်အောင်လုပ်တာလို့ခရစ်ပင်ကပြောပါတယ်။
That sends a pretty strong
signal. ဒါဟာနိုင်ငံခြားသတင်းမီဒီယာတွေကိုပြင်းထန်တဲ့သတင်းစကားပါလိုက်တာပါ။မင်းတို့ကလည်းနိုင်ငံထဲမှာရှိရင်သူတို့လည်းဒါမျိုးဆက်ဆံခံရမယ်ဆိုပြီးပြလိုက်တာပါ
။သတင်းသမားတချို့နဲ့ဆန္ဒပြသူတချို့ကိုတော့ပြန်လွှတ်ပေးမှုပါတယ်။ဒါပေမဲ့လည်းအချင်းထောင်ထဲမှာလူတွေကြံ့ကြံ့နေတာ၊နှင်းပန်းနှိပ်စက်တဲ့သတင်းတွေကြောင့်ဖမ်းဆီးခံနေရသူတွေရဲ့အခြေအနေတွေဟာဆိုးရွားနေသေးပါပဲ။အမေရိကန်သတင်းသမားကိုနေတန်မောင်ဟာဆိုရင်လည်းနောက်ဆုံးတိုင်းပြည်ကနေပြည်နှင်တန်ပေးပြီးပြန်မလွှတ်ခင်မှာရိုက်နှက်နှိပ်စက်တာကိုခံခဲ့ရပါတယ်။တစ်ချိန်တည်းမှာပဲစင်ကာပူရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးလိုက်အော့စတင်ကဖမ်းဆီးထားတဲ့သူအားလုံးကိုလွှတ်ပေးဖို့တောင်းဆိုပြီးတော့မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုလုံးဝလက်မခံနိုင်ဘူးလို့ပြောသွားပါတယ်။မြန်မာစစ်ကောင်စီကအခုလိုဖမ်းဆီးခံတွေကိုဆက်ဆံပုံနဲ့ပတ်သက်ပြီး VOA ရဲ့မေးမြန်းချက်ကိုတိုက်ရိုက်မဖြေကြားခဲ့ပေမဲ့လည်းဖမ်းဆီးခံတွေကိုဥပဒေစည်းကမ်းနဲ့အညီဆက်ဆံနေတယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်။အနာဂတ်ဒီမိုကရေစီအန္တရာယ်ရှိနေတယ်လို့ကိုနေတန်မောင်ကပြောပါတယ
် People are dying out there every day. This is the fight to protect for democracy and human rights.
လူတွေနေတိုင်းသိနေပါတယ်ဒီမိုကရေစီနဲ့လူခွင့်ရေးကိုကာဝယ်ဖို့တိုက်နေပါတယ်နိုင်ငံတကာအသိုင်းအဝိုင်းကိုပြောချင်တာကဘက်လိုက်ပါလို့လူသားချင်းစာနာမှုဘက်ကိုလိုက်ပါကျွန်တော်တို့ကလူသားချင်းစာနာမှုတွေတိုက်နေတာပ
ါမြန်မာစစ်အစိုးရအနေနဲ့လည်းဖမ်းဆီးထားတဲ့သတင်းသမားတွေအားလုံးကိုလွှတ်ပေးပြီးမီဒီယာစင်ဆာလုပ်တာတွေကိုရပ်တန့်ဖို့သတင်းမီဒီယာတွေကိုနှောက်ယှက်တာတွေမလုပ်ဖို့ CPJ ကပြောပါတယ်။နိုင်ငံတကာအတိုင်းအဝိုင်းကိုလည်းပိတ်ဆို့ဒဏ်ခတ်မှုဆန်ရှင်တွေပြန်သုံးသပ်ဖို့နဲ့ထွက်ပြေးလာတဲ့သူတွေကိုကူညီဖို့လည်းတောင်းဆိုထားပါတယ်ခင်ဗျာ
။ကူညီညံဖြစ်ပါတယ်။တိတ်မကြခင်မှာပဲကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရတော့မှာပါခင်ဗျာ
new american dan yot tan ne radio thau lwin mu re ko nei sin american pi yang su washington myo ro ka ni dai yai thau lwin tin set pe ni ba de jo ro phan yu mu ne line to meter ro phin tamar ro bio yi myanmar wai internet sa myin na phit de bamis.voanews.com ma le chi shu na sin nai ma de di tamar ro ye internet sa myin na ko win chi lo mi ya ye tacha naw ni lan de ko a ne ne siphon link phit de 8473748.info ဆိုတဲ့ web link ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါ့ပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabURMESE ဖြစ်ပါတယ် အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabemis ဖြစ်ပါတယ်။ VOA American တန်ရုပ်တံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ရဲ့ဂျာတာဝတိနေ့မနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ25 kHz 12.13 3လိုင်းနိုမီတာ40 kHz 9.13 3လိုင်းနိုမီတာ58 kHz 5805နဲ့လိုင်းလက်မီတာ190 kHz 1509ကပါဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကျွန်တော်တို့ဦးကျော်ဇန်တာရဲ့မြန်မာရေးသုံးသက်ချက်တခါကိုရနိုင်ရဲ့တပတ်တွင်အားကစားခန္ဓာနဲ့အတူဒေါက်တာတန့်စော်တင်ဆက်မဲ့လူမှုကျန်းမာရေးခန္ဓာမှာတော့
ဒေါက်တာကိုဗစ် -19 ကြောင့်ဖြစ်တဲ့ရောဂါတွေမှာခေါင်းကိုက်တာရဲ့အာရီယူတာရဲ့နံပါတ်3ကကြောင့်ရေချောင်းနာတာရဲ့ဒီသုံးခုကပုံပြီးအဖြစ်များတယ်လို့ပြောကြပါတယ
်မကြာခင်မှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုဟာတပ်မတော်ရဲ့ဂုံတရင်ညှိုးနှွမ်းသွားစေတဲ့လုပ်ရဖြစ်တဲ့အာဏာသိမ်းမှုကြောင့်ကြုံတွေ့လာရတဲ့စိတ်ပြက်ပွဲအခြေအနေတွေကလောလောဆယ်ထွက်ပေါက်မမြင်ဘူးလို့ Georgetown တက္ကသိုလ်ကမြန်မာအရေးကျွမ်းကျင်သူဂုံလူဆောင်ပါမောက္ခ David Steinberg ကသုံးသပ်ပါတယ်။ပါမောက္ခ Steinberg နဲ့ဦးကျော်ဇန်တာတို့ဆွေးနွေးထားတာကိုနားဆင်နိုင်ပါပြီ
။ဆိတ်ခင်ဗျာအခုမြန်မာနိုင်ငံအခြေအနေကိုကြည့်ပြီးတော့တချို့ကမြန်မာနိုင်ငံဟာပြည်တွင်းစစ်ဖြစ်လူဆဲဆဲအခြေအနေဖြစ်နေရလို့ဆိုကြပါရယ်ကျွန်တော်ထင်တာကပြည်တွင်းစစ်ဟာမြန်မာနိုင်ငံမှာလွတ်လပ်ရပြီးကြတဲ့အခါရှိလာခဲ့တယ်လို့ထင်တာပဲခင်ဗျာတချို့ကလည်းပဲဒါ Fail State ကြာရှုနိုင်ငံဖြစ်တော့မယ်လို့သုံးသပ်နေကြပါရယ်ဆရာကြီးပဲလို့ခြုံငုံသုံးသပ်လို့ပါလေအခုမြန်မာနိုင်ငံရဲ့လက်ရှိအခြေအနေ
Well I think there are many civil wars suspended You're quite right A failed stateWhat does that really mean?
လူလိုက်ရရပြီကလေးကပြည်တွင်းစစ်တွေအများကြီးရှိခဲ့တာပါ။ခင်ဗျားပြောတာမှန်ပါတယ်။ Fail State ကြာဆိုးနိုင်ငံဆိုတာတကယ်ပါကိုဆိုလိုတာလဲ။ကြာဆိုးနိုင်ငံဆိုတာအစိုးရတရက်မရက်တည်နိုင်တော့တာ။ဘ ਹੁ မအာဏာမရှိတော့တာ။မြန်မာနိုင်ငံကဒီလိုမဟုတ်ပါဘူး။စီးပွားရေးအရကြာဆိုးနိုင်တယ်။လူမှုရေးအရကြာဆိုးနိုင်တယ်။နိုင်ငံရေးအရလည်းကြာဆိုးနိုင်တယ်။ဒါပေမဲ့တပ်မတော်ကအင်အားကောင်းနေသေးပါ။ဆိုတော့ Fail Stateကြာဆိုးနိုင်ငံအတုံးနှုံးကမလွှမ်းခြုံမိဘူးဖြစ်နေပါတယ်အခုမြန်မာနိုင်ငံဟာလွန်စွာအခြေအနေဆိုးနေပါတယ်ဒီပြဿနာအတွက်အပြေလွယ်လွယ်ကူကူတွေ့မယ်လို့တော့ကျွန်တော်မထင်ပါဘူ
းဒါပေမဲ့အခုဆန္ဒပြသူတွေဆက်အနာသိမှုကိုဆန့်ကျင်တဲ့လူတွေဘက်ကကြည့်ရင်သူတို့ဟာမကြုံစရူးစည်းလုံးညွတ်နေကြတာပြရပါတယ်ဘာသာပေါင်းစုံတိုင်းသားလူမျိုးပေါင်းစုံအလွှာပေါင်းစုံတိုင်းသားရဲ့လက်နက်ကိုင်အဖွဲ့တွေကလည်းပဲတပေါင်းတစ်စီးရဲ့ဖြစ်နေကြတာတွေ့ရပါတယ်ဒီဟာရဲ့နောက်ကွယ်မှာဆိုတော့ရှေ့ဆက်ပြီးတော့မလုပ်နိုင်မယ်ထင်ပါလေဒီဆီယာနာရှင်စနစ်ကိုဆက်ညီပြီးတော့ဒီမိုကရေစီလိုလားတဲ့ပြည်သူတွေဘက်က
Well I'm not sure they can do very much there's not going to be any physical foreign intervention I don't see anybody doing that
သူတို့လုပ်နိုင်တာအများကြီးရှိလိမ့်မယ်လို့ကျွန်တော်အသေးစားမသိပါဘူးပြည်ပကကိုတိလက်ရဝင်ရောက်ဆွတ်ဖက်မှုမျိုးလဲတစုံတရာရှိလာမှာမဟုတ်ပါဘူးအဲ့လိုလုပ်မဲ့နိုင်ငံလည်းမတွေ့မိပါဘူးပြဿနာကစစ်တပ်ဟာလက်ရှိကာလမြန်မာလူအဖွဲ့အစည်းအပေါ်လုံးဝအုတ်တုံနားလည်မှုလွဲနေပါတယ်အခြေအနေတွေက1988နဲ့လုံးဝကွဲလွဲသွားခဲ့ပါပြီအခုအခါလူတိုင်းဟာတယောက်နဲ့တယောက်အဆက်အသွယ်တွေရှိနေကြပါတယ်1988တုန်းကမရှိခဲ့တဲ့ခေတ်သစ်နည်းပညာတွေကတဆင့်အဆက်အသွယ်ရနေကြတာပါဒါကြောင့်ပြဿနာတရဖြစ်လာရင်ပြဿနာကပိုဆိုးဖို့ပဲရှိပါတယ်ဒါကိုစစ်တပ်ကမကင်တွယ်နိုင်ပါဘူးတဖက်မှာလည်းပြည်သူလူထုကစစ်တပ်ကိုအောင်မြင်နိုင်မှာမဟုတ်ပါဘူး။သိဝမ်းနည်းစရာကောင်းတဲ့အခြေအနေတွေပါ
။ဒီညမှာအာဏာသိမ်းရဲ့အကြောင်းကိုလည်းနည်းနည်းဆုံးဖြတ်စီချင်ပါတယ်။တချို့ကတော့ဘူဂျုံမူကြီးမြောင်းလာသူ့ကိုပြည်သူလူထုတော်တော်လေးထောက်ခံနေရပြီ။သူ့ဘက်ကထောက်ခံတဲ့လူအများစုရှိလိမ့်မယ်လို့သူတွက်ခံတူတယ်လို့သုံးသပ်ကြပါတယ်။ဆရာကြီးကဘယ်လိုမြင်ပါလဲ
။ From a military point of view, speaking as an institution, The coup was unnecessary.
စစ်တပ်ဆိုတဲ့အဆောက်အုံတစ်ခုလုံးအနေနဲ့ပြောရမယ်ဆိုရင်အာနာသိန်းနာဟာမလိုအပ်တဲ့ကိစ္စပါအန်လီဒီကယူကဝဲမှာကြီးကြီးမားမားနိုင်သည့်တိုင်အောင်စစ်တပ်ရဲ့အနေထားကိုမပြောင်းလဲနိုင်ပါဘူးစစ်တပ်ရဲ့ကြီးကြီးရည်တည်မှုဟာဖွဲ့စည်းပုံမှာပြဋ္ဌာန်းပြီးသားပါဆိုတော့အာနာသိန်းနာဟာစစ်တပ်အဆောက်အုံတစ်ခုလုံးဆန်ရာပြဿနာကြောင့်မဟုတ်ပါဘူးအာနာသိန်းမှုဖြစ်လာရတဲ့ပြဿ biao. Mani miu ja wau. Tiao ne diao le sa gaha ma piu ja wu. Ba wu ma shio tiin lo. Ni nain da miu le ma shi wau. Eda ga piatana ye da zeta bain ba. Tu diya piatana ga ro. Sita ha. Di yu kao pwe ma. A chi je. A shi ya toa ke lu ba.
It seems to me that China wants stability in the country for their own interests. And they're willing to take whatever government is stable. United States can put on sanctions, it will.
ကျွန်တော်မြင်ကတော့တရုတ်ဟာသူတို့ရဲ့ကျိုးစီးပွားအတွက်မြန်မာနိုင်ငံတွင်းမှာတည်ငြိမ်မှုရှိစေချင်ပါတယ်။ဘယ်အစိုးရတက်တက်တည်ငြိမ်မှုရှိနေရင်သူတို့လက်ခံမှာပါပဲ။အမေရိကန်ကတော့တန်ခတ်အေးအေးမှုတွေလုပ်ပါမယ်။ဆက်လက်လုပ်နိုင်ပါတယ်။ကွန်ဂရက်စ်လွှတ်တော်ကဆိုရင်အထူးစိတ်ပြတ်နေတာပါ။ဥရောပသမဂ္ဂကလည်းအလားတူပါပဲ။ဂျပန်တို့တရုတ်တို့အိန္ဒိယတို့ကတော့အချိန်လေးဘလောက်ဆ
Well, I have heard ministers in the old government say to me, we don't care. You can put on sanctions.
Yes, we are let a guy when you hound the out bureau, General Jagge Bubare. Jodu, give you Masai Bau. Kamaru sanction Lunavare, Joduma, San Luna Shibare. Kamaru Mabale, Joduga, Sele Yeti Nambare, Lu Subare. Da Aidonga, Wunjiguran, Genogu, Pyogirava. Dame da Manovau. Minuma San Side Sura, Mamare. Dame di Laune, Dija Yeti Ludo, Yarovau. Kawajia, Pionegavi.
I was asked, what would I say to Min Aung Hlaing if I could meet him? What advice would I give? And I said, you are destroying the reputation of the Dumbledore. I don't
want to talk about it.
Right. And they're very important because of two reasons. One, they've been exposed to a more open society.
Mamare, through Hate Yijiware, a Johnny Miyajiware, Namatika. သူဟာပုံမှုပွင့်လင်းတဲ့လူအဖွဲ့အစည်းနဲ့ထိတွေ့လာကြပါတယ်။လုံးဝအုတ်တုံပွင့်လင်းတာမဟုတ်ပေမဲ့အရင်နှစ်90ကတည်းကစရင်ပိုပြီးပွင့်လင်းတဲ့လူအဖွဲ့အစည်းဖြစ်ပါတယ်။ဒါကြောင့်ဒါဟာအရေးကြီးပါတယ်။နံပါတ်2ကတို့ဟာတယောက်နဲ့တယောက်ဆက်သွယ်အချိန်ဆက်ရှိနေကြပါတယ်။နံပါတ်3ကတော့ကမ္ဘာနဲ့ဆက်သွယ်ထိတွေ့မှုရှိနေကြတာပါ။နံပါတ်4ကတို့မှာဆုံးရှုံးဆွံ့လွှတ်ရမယ့်ဟ ဒီလိုမှားယွင်းတွက်ချက်ခဲ့လို့နင်းနာရသူတွေကတော့မြန်မာပြည်သူတွေပဲဖြစ်ပါတယ်ကျွန်တော်လည်းအထူးစိတ်မကောင်းပါဘူး
ဒီကြေးနိုင်ငံရေးလှမ်းကြီးရဲ့ထက်မှာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဆိုတဲ့ကြွကြော်တံလည်းပဲအတော်လေးကြဲကြဲလောင်လောင်ကြားလာရပါတယ်။စီအာပေ့အပါဝင်တိုင်းဒါတွေအားလုံးတိုင်းဒါလက်နက်ကိုင်းအဖွဲ့အစည်းတွေနောက်ပြီးတော့မျိုးဆက်သစ်လူငယ်တွေအကုန်လုံးဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းကိုပြောလာရပါတယ်။ဆိုတော့
Certainly some sort of federal system has been desired and should have been in place, you know, dozens of years ago. That's the only equitable way that the people...
ဖက်ဒရယ်ပုံစံတမျိုးမျိုးလိုအပ်နေပြီးကျင့်သုံးခဲ့တဲ့ဟာနှစ်ပေါင်းဒါဇင်နဲ့ချီကြဲကပါ ဒါသီးသာလျှင်လူအဖွဲ့အစည်းတွေကလူတိုင်းဒီကျင့်မှုအလုံးမတူကွဲပြားသူအလုံးရဲ့သဘောထားဆန္ဒကိုကိုစားပြုနိုင်တဲ့တရားမျှတသောစနစ်ဖြစ်ပါတယ်ဆိုတော့ဖက်ဒရယ်စနစ်ဆိုတာသဘောတရားအရကောင်းမွန်တဲ့စနစ်ပါဒါပေမဲ့ဒီအတွက်အရင်ဆုံးကအားထုတ်မှုတချို့ရှိခဲ့ဘူးပေမဲ့မအောင်မြင်ခဲ့ပါဘူးအခုအောင်မြင်မလားဆိုတာကျွန်တော်မပြောနိုင်သေးပါဘူးဦးသိန်းစိန်အစိုးရလက်ထက်ဝန်ကြီးဦးအောင်မင်းက
ဖယ်လိုဖယ်ရယ်မျိုးလဲဆိုတာသူညီတဲ့သဘောထားမရှိခဲ့ပါဘူးအခုတော့ရရှိကောင်းရရှိလာနိုင်ပါတယ်အချိန်တွေကအရင်နဲ့မတူတော့ပါဘူးနောက်ဆုံးမိကျင်တဲ့မိကောင်ကတော့မကြမီကလာတွင်မှာဖြစ်လာနိုင်တဲ့အချိန်တွေဖြစ်ပါတယ်အခုဟာတော်တော်လေးနိုင်ငံဟာမတည်မငြိမ်မရေမရဖြစ်နေတဲ့အချိန်တွေလို့ပြောရင်မှန်မှာမဟုတ်ပါဘူးဒီလိုအချိန်တွေကနေပြီးတော့ပုံမှန်ပြန်ဖြစ်လာမယ်အလားအလာကဘယ်လိုမြင်
back. That's the problem. I don't see it going back to what it was before the coup, and I don't see a solution. I don't see anybody willing to compromise.
ပုံမှန်အခြေအနေကိုပြန်သွားလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။ဒါကပြဿနာပါ။အာဏာမသိရင်အခြေအနေကိုပြန်သွားမယ်လို့လည်းမမြင်မိပါဘူး။ပြည်လည်မှုရရှိဖို့လည်းမမြင်ပါဘူး။ဘယ်ဘက်ကမှအပေးယူလို့ညှိနှိုင်းဖို့ဆန္ဒရှိတာမတွေ့ရလို့ပါ။စစ်ဆေးညှိနှိုင်းတဲ့အခါခမည်းကတစုံတစ်ခုရယူဖို့အတွက်တစုံတစ်ခုပေးအပ်ဖို့တော့လိုပါတယ်။အခုချိန်ထိတော့ဘယ်သူကမှ
compromise လုပ်ဖို့ဆန္ဒရှိကြပါဘူး။ဒါကြောင့်မကြခင်ကာလတို့အတွင်းမှာအခြေအနေတွေကလုံးဝအားရစရာမရှိပါဘူးဗျာ။ဦးကျော်သနာရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာ။လူမှုမိတ်ဆွေဆိုတဲ့ရုပ်သံအစီအစဉ်မှာ VOA ကနေပါဝင်ထုတ်လွှင့်နေပါတယ်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ် 24 နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေ့စဉ် 24 နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့ နိုင်ငံရေးစကားဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70 B Asia Bing Juru Channel 103 ဒါမှမဟုတ် Tangkom 6 Juru Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျူရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်း Internet စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်း Internet စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။ မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ဒါပါပရင်းနေမနေခင် VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါဖြစ်ပါတယ်ခင်ဗျာ။အခုတခါတော့လူတုနဲ့ကျန်းမာရေးကဏ္ဍဖြစ်ပါတယ်။ဒီတစ်ပတ်မှာမြန်မာကိုဗစ်တတိယလှိုင်းအတွင်း COVID-19 ဗိုင်းရပ်စ်ကိုမျိုးကွဲတိကျကူးစက်ပြန့်နှံ့မှုတွေကြုံတွေ့နေရပေမဲ့ကြိုးတင်ကာကွယ်ရဲ့နည်းလမ်းတွေကတော့အ
တရင်လိုပဲအတူတူပဲဖြစ်တာကြောင့်ဒါတွေကိုမပြတ်မကွက်နဲ့လိုင်းနာဆောင်ရွက်ကြဖို့အရေးကြီးတဲ့အကြောင်းကျွမ်းကျင်ပညာရှင်တွေကသတိပေးနေတာကိုဒေါက်တာတန်းစောကတင်ပြထားပါတယ်
ကျန်းမာရေးကိုဗစ် -19 တတိယလိုင်းမှာဗိုင်းရပ်စ်မျိုးကအသစ်တောင်ဂျိုလေးခံစားကြရတဲ့ယောဂလက္ခဏာတွေဟာပထမလိုင်းနဲ့ဒုတိယလိုင်းတွေတုန်းကဂျိုလေးခံစားကြရတဲ့ယောဂလက္ခဏာတွေနဲ့အနည်းငယ်ကွဲပြားခြားနားမှုရှိတယ်လို့ပညာရှင်တို့ကပြောဆိုခဲ့ကြပါတယ်။ဝါရီကျန်းမာရေးသတင်းအေဒီတာတူဖြစ်သူဒေါက်တာစီမန်ကတော့ကိုဗစ် -19 မျိုးကတွေတောင်ဖြစ်ပေါ်ခံစားကြရတဲ့ယောဂလက္ခဏာတွေဟာအတူကွဲပြားတာမျိုးမဟုတ်ပဲတူညီတဲ့ယောဂလက္ခဏာတွေထဲကမှရုပ်ဝဲအလိုက်အချို့လက္ခဏာတွေမှာတိတိတသားယောဂလက္ခဏာပြလာမျိုးဖြစ်တယ်လို့အခုလိုရှင်းပြပါတယ
်။ကိုဗစ် -19 ကယောဂရဲ့ဖတ်စံတန်နေရတော့အကုန်လုံးအတူတူတယ်နော်အတူတူပဲအတူတူပဲရှိရဆိုတော့မှတ်ပါဒီမှာဒီအခုမင်းတို့တူတယ်မတူကွဲပြားတယ်ဆိုတဲ့ဟာတွေကလည်းသိပြီးတော့ဒိုင်ဗန်မဖြစ်ဘူးဒိုင်ဗန်ဖြစ်မှာမဟုတ်ဘူးအားဖို့တော့အားရမဟုတ်ဘူးပေါ့အသုံးအားကြီးမချဘူးလို့ကျွန်တော်ယူဆပါတယ်အမေအခုပြောထားတာဘာလဲဆိုတော့သူတို့ဒီ CDC ကပြောထားတာတော့အခုဒီပိုးဟာ Delta COVID-19 ကြောင့်ဖြစ်တဲ့ရောဂါတွေတမပါဦးဆုံးကခေါင်းကြိုက်တာလို့ပြောတယ်နော်ခေါင်းကြိုက်တာရဲ့အနည်းကတော့အားရယူတာရဲ့နံပါတ်3ကကျော်ရေချောင်းနာတာရဲ့ဒီသုံးခုကပုံပြီးအဖြစ်များတယ်လို့ပြောကြပါတယ်သို့တော်လည်းပဲဟိုအယ်ဖာတော့မှတော့အနံ့ပြောက်တာတို့ဖျားတာတို့နော်မအီသမသာဖြစ်တာတို့ဟိုရအနံ့ရသာပြောက်တာတို့အသားတောက်လည်းပြက်တာတို့အများကြီးပဲနောက်တစ်ခုဆို1 show တာတို့1ပြက်တာတို့ခေါင်းညီတာတို့ဆောင်းဆူးတာတို့အများကြီးပဲတော့ဒီလက္ခဏာတွေဘာတွေပဲလာတာဒီကောင်ကကိုဗစ် -19 ရဲ့ဘာတွေဖြစ်လာပုတ်လာမဟုတ်လားဆိုတော့ဒီစီမှာတော့ green spike ပြီးပြဖို့လိုပါလေဒီကိုယ့်ဘက်ကိုဆုံးဖြတ်တာတဲ့ science center ကိုကြည့်ပြီးကိုယ့်ဘက်ကိုဆုံးဖြတ်တာဖြစ်เนาะဟိုကနလို့အကုန်လုံးကိုသိထားပြီးတော့ rapid test လိုအပ်ရင်လုပ်ဖို့အဲ့ဒါကိုပို့ပြီးတော့ကျွန်တော်ခေါင်းထဲကိုထည့်ပေးပါလေ
virus မျိုးပဲအစ်စ်တွေကြောင်းနေနေရဆိုပေမဲ့ကိုဗစ် -19 ကူးစက်မှုကိုကြိုတင်ကာကွယ်တဲ့နေရာမှာတော့ line လာလို့ဆောင်ရမယ့်ချက်တွေဟာတည်တည်မှုရှိတယ်လို့သိရပါလေမက်စနက်တက်စင်တာကိုတပည့်ရှိပါတရားဝင်အတိမတ်မပြုသေးပေမဲ့ရောဂါကူးစက်မှုရောနေအောင်ကာကွယ်နေရမှာထိရောက်မှုရှိတာကြောင့်မက်စနက်တက်စင်အသုံးပြုတာကိုအားပေးတယ်လို့ဒေါက်တာစီမန်ကပြောပါတယ်
။ပထမဒီ virus 4ကလူရဲ့ခန္ဓာကိုယ်ကိုဝင်နိုင်တာအဓိကနေတာမျက်လုံးရဲ့နှာခေါင်းရဲ့ပတ်သက်ကဒီသုံးခုကနော်အဓိကဝင်နေပေါ့နော်ယူအရေးပြားမှုဝင်နော်အဲ့တော့ဒီသုံးခုကိုကျွန်တော်ကပိတ်နိုင်ဘူးကိုယ်ကိုယ်ကမဝင်ဘူး။အဲ့တော့ဒီပထမဆုံးရေးကြည့်တာတော့နှာခေါင်းပဲအသက်ရှူလမ်းကြောင်းကနေဝင်တာအများဆုံးပဲ။အသက်ရှူလမ်းကြောင်းကမဝင်ရင်ကျွန်တော်တို့ဒီကျွန်တော်တို့ခဏခဏပြောပြီးသားဖြစ်တဲ့ max တက်တာတွေเนาะအဲ့လိုမျိုးတွေလုပ်ဖို့လိုပါလေဒီချိန်မှာကျွန်တော်တို့ဟိုဒိုလိုရှင်ကအကြည့်ထူထားတာမဟုတ်တော့လည်းပဲ max နှစ်ထပ်တိုင်ပူကောင်းတယ်လို့တော့ပြောပါတယ်ဟိုအဲ့ဒါလည်းလုတ်နိုင်ရင်လိုက်တာပူကောင်းပါလေเนาะအောက်မှာ surgical max 2အပေါ်နေပြီး u max 2ခုပေါ့လေအဲ့ဒါလည်းဟိုကျွန်တော်အနေနဲ့ကတော့လုတ်နိုင်ရင်တော့ကောင်းတယ်လို့ယူဆပါတယ်ဒါဒိုလိုရှင်ကတော့ဒီဖြစ်ပြီးလောအောင်နဲ့ခတ်တာမျိုးတော့ပြောထားတာမရှိပါဘူးเนาะဒါကတော့ max တာပေါ့လေ
COVID-19 ကာဝယ်ဆေးရုံးစီမံချက်တွေကိုသတ်မှတ်ထားတဲ့အချိန်အချင်းပြီးစနစ်တကျလုံဆောင်နိုင်ခဲ့မယ်ဆိုရင်တော့2022ခုနှစ်ရောက်မှကမ္ဘာလူဦးရေ80ရာခိုင်နှုန်းနီးပါးကိုကာဝယ်ဆေးထိုးနိုင်လိမ့်မယ်လို့ဘာချမ်းမအေးဖွဲ့ကခန့်မှန်းထားတာပါသတ်မှတ်ထားတဲ့ကာဝယ်ဆေးရုံးစီမံချက်တွေကိုအချိန်ပြီးပြည့်စုံအောင်လုပ်နိုင်မှုဆိုရင်ဒီတက်မကကြောင်းမြင့်တော်ဖို့ရှိတာကြောင့်ကာဝယ်ဆေးရုံးစီမံချက်တွေကိုအချိန်ပြီးပြည့်စုံအောင်ဆောင်ရွက်ဖို့အရေးကြီးတယ်လို့ဒေါက်တာစီမံကပြောပါတယ
်ကျွန်တော်ဒီနေ့ခါတော့လည်းပြောပြပါတယ်ဒီ pandemic ကတော့သူတို့ဟိုဒီလိုရှိတော့ဟောဒီပညာရှင်တွေအားပြောတာဒီနောက်ကကြာကြာနိုင်သေးတယ်เนาะအ ਨੇ ဆုံးဘလို့ကြာတော့ရမလဲဆိုတော့ဒီလူတွေမှာ herd immunity ဆိုတော့เนาะခုကစနစ်ရတော့အခုကစနစ်ကဘလို့ဒီမျိုးမှာရတော့ဘလို့ spike ကောင်းမလဲဆိုလို့ရှိရင်အဲ့ဒီလူကြီးရဲ့80ရာခိုင်နှုန်းကသူ့ရဲ့ခန္ဓာကိုယ်ထဲမှာ covid-19 ကိုတဲထုတ်နိုင်သောခုက body တွေ antibody တွေရှိနေပူပါလေအဲ့ antibody ကဘလို့ရမလဲဆိုရင်ယောဂဖြစ်ရင်လည်းရမယ်နော်ယောဂဖြစ်သွားလို့ဆိုရင်ယောဂဖြစ်တဲ့သူက antibody ရှိသွားပြီနောက်ပြီးတော့အဲ့ချိန်မှာကာကွယ်ဆေးတွေခုနနော်ကာကွယ်ဆေးထိုးလိုက်လို့ရှိရင်နော်အဲ့ကာကွယ်ဆေးတွေအတွက်ကြောင့်အဲ့ဒီကခုကဆေးတွေတက်လာမယ်တက်လာလို့ရှိရင်အဲ့လူကြီးရဲ့80ရာခိုင်နှုန်းကသွားမှသာလျင်ဒီ pandemic ကြီးကကဘာဘွားပြတ်သွားမှာဖြစ်ပါလေအဲ့တော့ဘယ်လိုအချိန်မှပြောင်းမလဲလို့ဟိုကဘာကတမန်ရေးခွဲမှတ်ထားတာကာကွယ်ဆေးတွေကိုကမ္ဘာလူကြီးရဲ့ခွန်ဆေးရကနုဘယ်တိမတိုးနိုင်မလဲလို့အဲ့ကဘုံရတဲ့အဲ့ဒီခေါင်းစပ်ဆိုတဲ့ကမှတ်ထားတာဖြစ်တယ်။2022ကုန်ကြမှာနော်သူရှယ်ယူတန်လုံနိုင်မှာလုံနိုင်ပါမှနော်ခုကအဲ့ဒီနဲ့အဲကာကွယ်ဟိုကာကွယ်ဆေးတွေကတိုးနိုင်မှာဖြစ်တယ်နော်အဲ့ဒါထုတ်တယ်ဘုရားဒီတိုင်းဆိုရင်ကျွန်တော်တို့နိုင်ငံဆိုပို့ပြီးတော့အဲ့တိုင်းကနော်မလွယ်ဘူးဒီချိန်ကြီးအားလုံးသိတဲ့အတိုင်းနော်အဲ့ကြတော့သူကကာကွယ်ဆေးကိုလည်းကျွန်တော်က
ကိုယ်နေပေါ်လေပတ်စနယ်လေးရနော်အဲ့တွန်းနေမှာဖိုးပြောင်ခုတော့နော်တို့ရတဲ့ဒီခုပြောင်ခုပါတတိယလိုင်းမှာကိုဗစ်-19ဗိုင်းရပ်စ်ကိုမျိုးပဲဖြစ်ကြောင့်ကူးစက်တဲ့ကူးစက်တဲ့နယ်မှုတွေကိုကျွန်လေးနေရာပြီမဲ့ကျွန်တော်ကလည်းနိလန်းနေဟာအတူတူပဲဖြစ်တာကြောင့်သိရှိထားပြီးသားကိုဗစ်-19ကျွန်တော်ကလည်းနိလန်းနေကိုမပြတ်မကွက်လိုက်နာဆောင်ရွက်ကြဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖ
ကိုဗစ်တရားလိုင်းကာကွယ်မှုနည်းလမ်းတွေနဲ့ဒီဘလို့ပတ်သက်ပြီးတော့ကျွန်တော်တို့ကာကွယ်နိုင်တဲ့ဟာတွေကိုလိုက်နာရမလဲဆိုတာကိုဒေါက်တာတန်းစောမေးမြန်းပြီးတော့စူးစီးတင်ပြခဲ့တာပါခင်ဗျအခုတခါတော့တပတ်တွင်းအားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ဆက်ထားပါတယ်
၂၀၂၀တိုကျိုအိုလံပစ်ပြိုင်ပွဲကြီးကိုတော့ဇူလိုင်လ၂၃ရက်နေ့ကတရားဝင်စတင်လိုက်ပါပြီ။မနစ်ကကိုဗစ်-၁၉ကာကြောင့်ပြိုင်ပွဲကိုတနည်းရွှေ့ဆိုင်းပြီးတဲ့နောက်ဒီကရက်တောက်ကြာနေ့ကတော့ဂျပန်နိုင်ငံတိုကျိုမြို့ကအိုလံပစ်အားကစားခွင့်ကြီးမှာဖွင့်ပွဲခန်းနာကိုကျင်းပခဲ့ကြတာပါ။ဒီဖွင့်ပွဲအခမ်းအနားကိုဂျပန်အေကရက်နာရိုဟီတိုဝန်ကြီးချုပ်ဆူဂါပြင်သစ်သမ္မတအ ခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။ဂျပန်အေဂရစ်နာရိုဟီတိုကမိန့်ခွန်းပြောကြားပြီး2020တိုကျိုအိုလံပစ်ပြိုင်ပွဲကိုဖွင့်လှစ်ပေးခဲ့ပြီးတော့တိုကျိုအိုလံပစ်အားကစားခွင့်ကြီးကအိုလံပစ်မီးရှူးတိုင်ကိုတော့ဂျပန်တန်နစ်ကစားသမားနာအိုမီအိုဆာကာကမီးထွန်းညီပေးခဲ့တာဖြစ်ပါတယ်။ဖွင့်ပွဲခန်းနောက်မှာပြိုင်ပွဲဝင်နိုင်ငံတွေနဲ့အားကစားအဖွဲ့206ဖွဲ့ကကစားသမားတွေဟာသက်ဆိုင်ရာအလံတွေကိုကင်ဆောင်ပြီးတော့အိုလံပစ်အားကစားခွင့်ကြီးအတွက်မှာခြိတက်နေရယူခဲ့ကြပြီးတော့ဒီထဲမှာဒုက္ခသည်များအိုလံပစ်အသင်းနဲ့ရုရှားအိုလံပစ်ကော်မတီအသင်းတွေလည်းပါဝင်ခဲ့ကြပါတယ်။ဒီနေ့မှာတော့ရုရှားနိုင်ငံဟာအားကစားသမားတွေတားမြစ်ဆေးသုံးဆွဲမှုနဲ့ပတ်သက်ပြီးတော့အရေးယူခံထားတာကြောင့်နိုင်ငံအဖြစ်ကိုစားပြုဝင်ရောက်ရှင်ပြိုင်ခွင့်မရဘဲအိုလံပစ်ကော်မတီကိုကိုစားပြုပြီးတော့ပဲဝင်ရောက်ရှင်ပြိုင်ခွင့်ရခဲ့တာဖြစ်ပါတယ်။အခုနှစ်တိုကျိုအိုလံပစ်ပြိုင်ပွဲကိုတော့ကျွန်တော်တို့မြန်မာနိုင်ငံကစက်တောင်ကစားသမားတထားသူစာနဲ့တနပ်ပြကရဲထွန်းနောင်တို့နှစ်ယောက်ဝင်ရောက်ရှင်ပြိုင်ခဲ့ကြပါဗျ။မနစ်တုန်းကဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အိုလံပစ်ပြိုင်ပွဲကိုတနည်းရွှေ့ခဲ့ပေမဲ့လည်းဒီနှစ်မှလည်းကူးစက်မှုတွေကဆက်ပြီးတော့ရှိနေတာကြောင့်တိုကျိုမြို့အနီးတစ်ဝိုက်နဲ့တခြားနေရာတချို့မှာအရေးပေါ်အခြေအနေကြီးညာထားပြီးတော့ပြိုင်ပွဲကိုလည်းပြိသက်တွေမပါဘဲကျင်းပဖို့ပြိုင်ပွဲတော်ဝင်ရှိသူတွေကဆုံးဖြတ်ခဲ့ကြတာပါ။ဂျပန်ပြည်သူတွေထဲမှာလည်းဗိုင်းရပ်စ်ကူးစက်မှုတွေတိုးလာမှာကိုစိုးရိမ်တဲ့အတွက်ပြိုင်ပွဲကျင်းပဖို့ကိစ္စကိုကန့်ကွက်ကြတဲ့သူတွေလည်းရှိနေပါတယ်။အိုလံပစ်ပြိုင်ပွဲကျင်းပနေတဲ့ဂျပန်နိုင်ငံတိုကျိုမြို့ကအခြေအနေနဲ့ပတ်သက်ပြီးတော့တိုကျိုမြို့မှာနေထိုင်တဲ့မြန်မာနိုင်ငံသားကိုထွန်းတီယာထက်ကတော့အခုလိုပြောပါရယ်
။အခုလူတွေကသိမကျေနပ်ဘူးကွာအိုလံပစ်ကိုလေ။အစိုးရကလုံချင်လို့ဆက်လုပ်တာ။အိုလံပစ်ကဒီအဲ့ဒီမဝင်ရအောင်ဘာမှမဝင်ရအောင်သူတို့ရဲ့ဒီအိုလံပစ်ဟိုလုပ်တဲ့ဘယ်စဉ်တွေပြန်အားပေးတဲ့ပုံစံမျိုးနဲ့ပဲလုပ်လို့ရတယ်။ကွေးလုံးမြောင်ဒီဘက်မှာအကုန်လုံးတိုကျိုမှာအရေးပေါ်ချက်ညင်ညာထားတယ်။တိုကျိုနဲ့အနီးဆုံးခနာကာဝါမှာလည်းညင်ညာထားတယ်။ဟိုဟာထောင်ကျော်နေလို့ဒယ်တာလည်းဒီမှာစပြတ်နေပြီ။အဲဒါကြောင့်ဟိုည7နာရီဆိုအကုန်ပိတ်ကိုင်နေဆိုင်နေပါလေ။အဲဒါကြောင့်စားတော့ဆိုင်တွေဖွင့်ကန်းထားတယ်။အရက်မရောက်ပါလား။စားတော့ဆိုင်တွေမှာအရက်ရောက်လို့မပေးထားဘူး။ဟိုဟာနောက်ပြီးတော့ည7နာရီဆိုရင်စားတော့ဆိုင်တွေအကုန်ပိတ်ရတယ်။အရင်ကြီးဟိုအပြင်မှာဘာမှမဟုတ်ဘူး။အမောင်မရှိဘူးကွာအိုလံပစ်အတွက်ကိုအိုလံပစ်အတွက်လုပ်ထားတာကြီးပိုလံပစ်အတွက်လူတွေစီနေရအဲ့လိုမျိုးတုတ်လို့လည်းမရဘူးလုပ်လည်းတုတ်လည်းမလုပ်ဘူးရှိလည်းမရှိဘူးတော့တီဗီမှာဖြစ်နေရလေတိုကျိုမြို့ထဲမှာဘာမှမရှိဘူးဒီအိုလံပစ်အတွက်ဒီအားလည်းရပေးထားတာရောဟိုနောက်ဝက်ပေးထားတာရောဘာတစ်ခုမှလည်းမရှိရဲ့ဒီဟိုဒီတိုင်းပုံမှန်လုပ်တာပုံမှန်လုပ်လာအဲ့လိုပုံစံအတိုင်းပဲအပြင်မှာတကယ်လက်ရှိဖြစ်နေတဲ့အနေအထားမှာကြတော့တရားပူလာဒီမှာဆာဒီကိုရိုနာကိစ္စကိုပဲအကုန်လုံးပြောနေတာ။ဟိုလာမိတ်ဟာမဟုတ်ပဲ။ကိုရိုနာအတွက်စင်ကြင်မှုတွေဒီမှာဒီဟိုအခုရေးပေါ်ချင်းကြီးထင်ရှားထားတဲ့ဟာတွေအဲ့ဒါကြီးပြောနေတာ
။အခုဒီချိန်2020တိုကျိုအိုလံပစ်ပြိုင်ပွဲကိုအားလုံးသိကြတဲ့အချိန်မြန်မာနိုင်ငံကပြိုင်ပွဲဝင်အားကစားသမား2ဦးဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးတော့တဦးကတော့ကျက်တောင်ကစားသမားတထားသူစာနဲ့နောက်တဦးကတော့တနက်ပြပြိုင်ပွဲကရဲထွန်းနောက်ဖြစ်ပါတယ်။စနေနေ့ကအမျိုးသားဆယ်မီတာလေးပစ္စတိုပြိုင်ပွဲမှာတော့မြန်မာနိုင်ငံကရဲထွန်းအောင်ဟာအဆင့်14သာရခဲ့တဲ့အတွက်နောက်တစ်ဆင့်ကိုတက်ခွင့်မရပဲဖြစ်ခဲ့ပါတယ်။တနင်္ဂနွေနေ့ကတော့ချက်တောင်ပြိုင်ပွဲမှာမြန်မာနိုင်ငံကတထားသူစာဟာပွဲဥပဒေမှာရှုံးနိမ့်သွားခဲ့ပါတယ်။တထားသူစာနဲ့အင်ဒိုနီးရှားကအဆင့်14ရှိတဲ့ Gregorian Mariska ကိုကစားခဲ့တာဖြစ်ပြီးတော့ Indonesia Gadamaga, the Tadu Zago, Nasatama, Satama, Nasatama, Shiman, Nabuebia, Nanga Geraba. July Nasakunia, Inga Nigara, the Tadu Zaha, Dubia Boy Pinet, Belgianga, Ten Liang Negazaga Bido, Dibu Male, Nasatama, Chalmat, Nasatama, Shiman, Nabuebia, Tabido, Shoning, Dogabare. The Tadu Zaha, Deep Yang Wego, Winger at Olamip Yang Wemma, Yaman and Ukuza, Bido, Wayan Shiman, but Mazo, Jetong Zadama, Pilagare. ແລະແມ່ຍມານໄງງານມາສິດຕັດກະອານາຕິ້ງຖ້າລະຈອງອາກະສາດະມາຕະຊູກະລະສິດກອງຊີແລະອອກມານໄງງານກູຊາປິບີມາປ່າຍຫມົດສົງພັດດາລີປີກະແລະລາໄວ້ນີ້ມາຊີແກ່ບາລະແຕ່ແມ່ຕະຖາສູຊາກະລະສິດກອງຊີແລະອອກມາໂອລິມປິກປ່າຍຫມົດກໍວິນປ່າຍຫມົດສົງພັດແຂ່ແດ່ອັດເວບັນຫມູ່ດີແນ່ແລະອຈີ້ເຈຍິນຊາຍນີ້ຍາບາລະຄະຍາດີນີ້ໂຕກິໂອລິມປິກປ່າຍຫມົດແລະປະຖະມະສົງຊື່ດໃສກໍລະຕຽວໄ
ါတယ်မနေ့အင်္ဂါနေ့အထိကတော့ဂျပန်နိုင်ငံကဂျူဒိုပြိုင်ပွဲမှာရွှေစိတ်၅ခုပါဝင်ရွှေစိတ်၁၀ခုရပြီးတော့အဆင့်တက်မှာရှိနေပါတယ်တရုတ်နိုင်ငံကတော့တနက်ပြစ်နဲ့အလေးမှပြိုင်ပွဲတွေကရွှေစိတ်၃ခုစီပါဝင်ရွှေစိတ်၉ခုနဲ့ဒုတိယနေရာကအမေရိကန်ပြီးရင်တတိယနေရာမှာရှိနေပြီးတော့တောင်ကိုရီးယားကတော့အများပြစ်မှာရွှေစိတ်၃ခုရပြီးတော့အဆင့်၆နေရာမှာရှိနေပါတယ်တင်းစ်ပြိုင်ပွဲတွေဘက်မှာတော့မြို့သမီးဘက်မှာဘိုးဆွဲဖို့တပေးခံထားတဲ့ဂျပန်နိုင်ငံကနာအိုမီအိုဆာကာကတော့တတိယဆက်မှာချိုက်နိုင်ငံကမကေတာဗန်ဒူဆိုဘော့ကို 6-1 နဲ့မမျောလင့်ပဲနှစ်ပွဲပြည့်နဲ့ရှုံးနိုင်သွားခဲ့ပြီးတော့ပြိုင်ပွဲကနေထွက်လာရပြီဖြစ်ပါတယ်ရှေ့တောင်အာဆာနိုင်ငံတွေဘက်ကိုကြည့်ရင်တော့ဖိလစ်ပိုင်နိုင်ငံကဟက်ဒလင်ဒီအက်စ်ကမြို့သမီး55ကီလိုအလေးမှပြိုင်ပွဲမှာရွှေတသိပ်ရထားပါတယ်ဒါဟာဖိလစ်ပိုင်နိုင်ငံအတွက်တော့အိုလံပစ်ပြိုင်ပွဲသမိုင်းတစ်လျှောက်မှာပထမဆုံးရွှေတသိပ်စစ်ခူးနိုင်လိုက်တာလည်းဖြစ်ပါတယ်။နောက်ပြန်တိုက်ကွန်ဒိုပြိုင်ပွဲမှာလည်းထိုင်းနိုင်ငံကပနီပတ်ဝမ်ပန်တနာကစ်ကအမျိုးသမီးတိုက်ကွန်ဒို49ကီလိုတန်းမှာရွှေတသိပ်ရသွားခဲ့တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
။တပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြခဲ့တာပါခင်ဗျာ VOA ကထုတ်လင်းနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ပေးစာကဏ္ဍမှာတေးသချင်းတောင်းညင်ကြရတယ်ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA ရဲ့ Facebook စာမျက်နှာကနေလဲစာတွေပေးပို့နိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပါ
မနက်ငယ်မှာဆရာနာသိပြီးတဲ့နောက်ပိုင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်သတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းသမားတွေပေါ်ဖိနှိပ်မှုတွေအတွက်ကုလသမဂ္ဂကသတိပေးပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့6လအတွင်းသတင်းသမားတရားကျော်ဖမ်းဆီးခံရပြီး46ရာဆက်လက်ထိထိထားဆဲဖြစ်တဲ့အကြောင်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂတာဝန်ရှိသူတွေကိုကိုးကားပြီးကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့လက်ထောက်ပြောခွင့်ရ Foreign Hack ကနယူးယောက်ကုလသမဂ္ဂရုံးချုပ်ကဘရူနေသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်သတင်းလွတ်လပ်ခွင့်တွေကိုလေးစားဖို့နဲ့သတင်းသမားတွေအရေးယူခံရမှာစိုးရိမ်စရာမလိုပဲသတင်းတင်ပြခွင့်ပြုဖို့လဲတောင်းဆိုခဲ့တာပါ။ဒီလိုအခြေခံခွင့်ရေးတွေဟာ COVID-19 ကာယရောဂါနဲ့ရင်ဆိုင်နေရတဲ့အခြေမျိုးမှာပိုပြီးတော့အရေးကြီးပါတယ်ဆိုပြီးတော့လဲသတိပေးပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကူးစက်မြန် Delta COVID မျိုးကွဲကူးစက်မှုတွေတိုးလာနေတာကိုထိချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့ကာဝယ်ဆေးမထိုးမနေရညွှန်ကြားချက်နဲ့အတူလုပ်ငန်းဝင်တွေနဲ့တချို့လူမှုအသံဝန်ကြီးမှနှာခေါင်းဆီးတွေတက်ဖို့ညွှန်ကြားချက်တွေပြန်လည်ထုတ်ပြန်နေပါတယ်။သမ္မတကြိုးပမ်းတဲ့ကတော့အစိုးရဝန်ထမ်းနေထိုင်သမားတန်းကိုကာဝယ်ဆေးတွေမဖြစ်မနေထိုးခိုင်းဖို့အလေးနဲ့စဉ်းစားနေတဲ့အကြောင်းပြောဆိုထားပြီးယောဂကူးစက်မှုများတဲ့နေရာတွေကိုတွားတဲ့အခါသူကိုယ်တိုင်နှာခေါင်းဆီးတက်စင်မှဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။ဂျပန်နိုင်ငံမှာကိုဗစ်ရောဂါကူးစက်သူတရက်ထဲမှာအများဆုံးဖြစ်ဗိုလ်ဒူးနေကလူနာသစ် 9500 ကိုအတည်ပြုလိုက်တဲ့အတွက်တိုကျိုအိုလံပစ်အားကစားပွဲကြောင့်ပိုဆိုးလာသလားဆိုပြီးမိခွန်းတွေလည်းထွက်လာပါတယ်။ NHK ဂျပန်သတင်းဌာနကခေတ်ကဏ္ဍတွေအရအားကစားပွဲတွေကျင်းပနေတဲ့တိုကျိုမြို့တော်မှာလည်းနေ့ရက်စတိုင်ကူးစက်မှုအများဆုံးဖြစ်3000ကျော်ရှိခဲ့တာပါ။တိုကျိုမှာအရေးပေါ်ကြီးညာထားပေမဲ့လည်းထိရောက်မှုမရှိဘူးဆိုပြီးဝေဖန်တာတွေလည်းထွက်ပေါ်နေပါတယ်။
ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုကောင်းလွင်ဦးပြောပြသွားတာပါဒီမိနစ်အတွက်အစီအစဉ်ထုတ်လုပ်ရေးမှုတွေကတော့ကိုရဲမွန်နဲ့နန်းလောင်တို့ဖြစ်ကြပါတယ်အတမိုင်းဆိုင်ရာအင်ဂျင်နီယာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီခုတ်နဲ့ဇူဘယ်အယ်တယက်တို့ဖြစ်ကြပါတယ်ကြာသပတိနေ့မိနစ်ပြည့် VOA ရဲ့အစီအစဉ်တွေကိုမိနစ်6နိုင်နဲ့9နိုင်အထိလိုင်းဒိုမီတာ25 40 51တို့ကနေကျွန်တော်တို့တင်ဆက်ခဲ့တာပါတောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုဗစ်ကာယောဂဘေးကနေကင်းဝေးပြီးတော့အဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကို Song Hyo, Nasing Gajare to Chizuwa, Chinonian Wayo Matana.
This program